Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2006ခုနှစ်အောက်တိုဘာလ10ရက်စနေနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00-10:00ထိလိုင်းနိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မအီတန်စမဒီညအတွက်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါကျွန်တော်ရန်တိုင်းမှာစနေညဘက်သတင်းတွေကိုနားလောင်နေသူချင်ညာပြီးသွားမှာဖြစ်ပါတယ်ဆီးရီးယားနိုင်ငံအလက်ပိုမြို့မှာအစိုးရတပ်တွေနဲ့သဘုံတွေစနေနေ့ကတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပြီးတော့ကလေးတွေပါဝင်လူပေါင်း3000ခွဲလောက်အဲ့ဒီမြို့မှာပိတ်မိနေကြပါတယ်ရှစ်တောင်အားရှာမှာဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့ကလေးငယ်2ယောက်ကိုထိုင်းနိုင်ငံမှာမွေးဖွားခဲ့တယ်လို့ထိုင်းအာဏာပိုင်တွေကအတည်ပြုလိုက်ပါတယ်တရုတ်နိုင်ငံမှာတော့မြေပြိုကျတာကြောင့်လူ73ယောက်သေဆုံးသွားခဲ့ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်နေနာဆင်ကြားမှာကအာဆီယံပါလီမန်များအထွေထွေညီလာခံဒီနေ့ဒုတိယနေ့မှာအာဆီယံဒေသအတွင်းကနိုင်ငံရေးစီးပွားရေးလူမှုရေးစတဲ့အကြောင်းအရာတွေကိုဆွေးနွေးနေတယ်ဆိုတဲ့အကြောင်းကို
နိုင်ငံတွေဒီအာဆီယံမှာပူးပေါင်းပါဝင်ဆောင်ရွက်တဲ့နေရာမှာဖြစ်ရရရနဲ့ထဲထဲကိုဆောင်ရွက်နေနေဆိုရယ်ဟိုမြန်မာနိုင်ငံတွေကိုယ်ကြီးကြီးဖြစ်တယ
်ကိုတိုင်တက်ရောက်နေတဲ့မြို့သားလွတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကအခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြားမှာပါစားတော့ကုန်ဓာတုပစ္စည်းတွေအကြောင်းကိုနောက်ပိုင်းမှာနားဆင်ရမယ်တူတူဓာတ်ရိုက်လေလိုက်နဲ့ဘတ်စင်တင်ဆက်နေကြမြန်မာတခွင်စီစဉ်တွေကိုလည်းအခုညပိုင်းမှာနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနန်နဲ့နန်းလောင်တို့ကကြီးညာပေးသွားမှာပါရှင်
ဆီးရီးယားနိုင်ငံအလက်ပိုမြို့မှာအစိုးရတပ်တွေနဲ့သဘုံတပ်ဖွဲ့တွေစနေနေ့ကတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပြီးတော့ကလေးတွေပါဝင်လူ3000ခွဲလောက်အဲ့ဒီမြို့မှာပိတ်မိနေကြပါတယ်ဆီးရီးယားအစိုးရတပ်တွေကအလက်ပိုမြို့ကသဘုံတွေထိန်းချုပ်ထားတဲ့အပိုင်းကိုပြန်လည်သိမ်းယူနိုင်ဖို့စူးစမ်းနေပြီးတော့သဘုံတွေဘက်ကလည်းအစိုးရတပ်တွေထိန်းချုပ်ထားတဲ့နေရာတွေကိုအပြန်အလှန်ပစ်ခတ်တိုက်ခိုက်နေတာကြောင့်ထိခိုက်ဒဏ်ရာသေဆုံးသူတွေလည်းထပ်တိုးလာဖို့ရှိနေပါတယ်လေပုံမျိုးအရှိတ်အချက်မှရှိတဲ့နေမကောင်းဖြစ်နေသူတွေနဲ့ဒဏ်ရာရထားတဲ့သူတွေရပေါင်းများစွာကိုချက်ချင်းကူညီကယ်ဆယ်ပေးနိုင်ဖို့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်နှစ်ပတ်အတွင်းမှာသေဆုံးထိခိုက်ဒဏ်ရာရသူရပေါင်းများစွာထဲကလေးအရေအတွက်က3ပုံ2ပုံလောက်ရှိတယ်လို့ WHO ကခန့်မှန်းပါတယ်။ကျမ ਈ တာဝန်ရှိသူတွေရဲ့အဆိုအရတော့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာဘုံကျဲတိုက်ခိုက်တာတွေကြောင့်ကလေး106ယောက်ပါဝင်သေဆုံးသူ338ယောက်ရှိပြီး146ယောက်ဒဏ်ရာရသွားခဲ့တယ်လို့ပြောပါတယ်။ဒဏ်ရာရသူတွေထဲမှာတော့ကလေး250ကျော်ပါဝင်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကတော့အခုလိုရုရှားနဲ့ဆီးရီးယားဆိုရတက်တွေကအလက်ပိုမျိုးအရှိတ်အချက်ကရဲသားတွေကိုလေကြောင်းကနေတိုက်ခိုက်တဲ့အပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ရှုတ်ချလိုက်ပါတယ်။သမ္မတအိုဘားမားနဲ့ဂျာမနီဝန်ကြီးချုပ်အန်ဂယ်လာ မာကယ်တို့တယ်လီဖုန်းနဲ့စကားပြောခဲ့ကြပြီးတော့တိုက်ပွဲတွေဆုံးသတ်ပြီးလူသားချင်းစာနာတဲ့အကူအညီတွေပေးခွင့်ပြုဖို့ကိစ္စကရုရှားနဲ့ဆီးရီးယားအစိုးရမှတာဝန်ရှိတယ်ဆိုတာကိုသူတို့နှစ်ယောက်စလုံးကသဘောတူခဲ့တယ်ဆိုပြီးတော့အင်ဂျူတော်ကပြောပါတယ်ခင်ဗျာ
ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကသူ့ကိုယ်သူနာဇီခေါင်းဆောင်ဟစ်တလာနဲ့ခိုင်နိုင်ပြောဆိုတဲ့မှတ်ချက်တွေဟာတိတ်ကိုစိုးရင်စရာကောင်းတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါရယ်ဟာဝိုင်မှာကျင်းပနေတဲ့အာဆီယံနိုင်ငံကာကွယ်ရေးဝန်ကြီးများအစည်းအဝေးပြီးသတင်းထောက်တွေကိုမစ္စတာကယ်ရီကပြောသွားတာပါဖိလစ်ပိုင်သမ္မတရဲ့မှတ်ချက်စကားတွေနဲ့ပြည်ရဲလှုပ်ဆောင်ချက်တွေကိုတော့တောက်ကြနေအစည်းအဝေးအတွင်းပြောဆိုဆွေးနွေးတာမျိုးမရှိပါဘူးဒါကသူ့ရဲ့ကိုယ်ပိုင်အမြင်ကိုပြောသွားတာဖြစ်ပါရယ်ဟစ်တလာကဂျူသုံးတန်းကိုတပ်ဖြတ်ခဲ့တယ်။အခုလဲမွေးရဆွေးဆွဲနေသူသုံးတန်းရှိတယ်။ဒီစီအသမားတွေကိုတပ်ပြီးဖို့ဝန်မလေးဘူးလို့ဒူတာဒေးကသူ့ကိုယ်သူနာဇီကောင်းဆောင်နဲ့တောက်ကြနေကနိုင်ရှင်ပြောဆိုသွားတာပါ။ဂျွန်လနောက်ပိုင်းမှာမစ္စတာဒူတာဒေးစတင်တာဝန်ယူခဲ့ကဖိလစ်ပိုင်နိုင်ငံအတွင်းမွေးရဆွေးသုံးဆွဲသူရောင်းဝယ်သူအယောက်3000တန်းမနဲ့ဖိလစ်ပိုင်ရဲတို့ကတပ်ဖြတ်ခဲ့ပြီးပါပြီ။မစ္စတာဒူတာဒေးရဲ့မတ်ချက်စကားဟာမတင့်တော်တဲ့အပြင်ရန်စားတဲ့မတ်ချက်စကားဖြစ်တယ်ဆိုပြီးအမေရိကန်ဂျူအတိုင်းဝိုင်းတို့ကရှုံချလိုက်ကြပါတယ်။မစ္စတာဒူတာဒေးကဒုတိယကမ္ဘာစစ်အတွင်းဂျူး6တန်းအသက်ခံရတဲ့ကိစ္စကိုပေါ့ပြက်ပြက်သဘောတည်းရအောင်ပြောချင်တဲ့သဘောမဟုတ်သလိုအခုလိုထက်တွင်ပြောဆိုတာကလည်းလူအစုလိုက်အပြုံးလိုက်တည်ဆုံရတဲ့ကိစ္စကိုရှင်ထိုးပြတဲ့သဘောရာဖြစ်တဲ့အပြင်သူ့ကိုယ်သူဟစ်တလာနဲ့ချိတ်ဆက်ပြောတာမဟုတ်ဘူးလို့လည်းပြောခွင့်ရကစနေနေ့မှာညှင်းချက်ထုတ်ပြောဆိုပါရယ်ဖိလစ်ပိုင်နဲ့အမေရိကန်ရဲ့မိဖက်ဆက်ဆံရေးဟာကာလကြာရှည်တည်ရှိနေကြတာဖြစ်တယ်လို့လူအခွင့်ရေးနဲ့လူကုန်တိုက်ခအပေါ်ယုံကြည်တန်ဖိုးထားမှုတွေကိုနိုင်ငံစလုံးကလက်ခံထားတဲ့စံတန်ဖိုးတွေအပေါ်အခြေခံထားတယ်လို့လည်းပြောခွင့်ရသူကပြောဆိုခဲ့ပါတယ်။အမေရိကန်အထူးတပ်ဖွဲ့တွေဖိလစ်ပိုင်အခြေစိုက်စခန်းကထွက်ခွာသွားတဲ့နယ်လို့သမ္မတဒူရာဒေးလက်တလောမှတ်ချက်ပြီးပြောဆိုခဲ့ပေမဲ့အမေရိကန်ဖိလစ်ပိုင်စစ်ဖက်ဆက်ဆံရေးဟာတမနိလိုခိုင်မာတယ်လို့မစ္စတာကယ်ရီကကြာတာပရင်းနေမှာပြောပါရရှင်။
အမေရိကန်ပြည်ထောင်စုမှာလူဦးရေတန်း20ကျော်ရဲ့ကိုယ်ရေးအချက်လက်တွေခုတ်ယူခံရတဲ့လုံခြုံရေးကြိုးပမ်းမှုနဲ့အလုပ်တွေမပြီးပြက်ပဲအများကြီးစုပုံနေတဲ့နောက်ချောင်းရာဇဝင်ရှင်မရှင်စုံစမ်းစစ်ဆေးမှုတွေကိုအားကောင်းလောင်ရည်ရွယ်ပြီးအစိုးရရဲ့စုံစမ်းစစ်ဆေးဌာနတစ်ခုကိုအောက်တိုဘာ3ရက်နေ့မှာဖွင့်လှစ်တော့မှာဖြစ်ပါတယ် အသစ်ဖွဲ့စည်းမဲ့နောက်ကျောင်းရာဇဝင်ရှင်းမရှင်းအမျိုးသားစုံစမ်းစစ်ဆေးရေးဘျူရိုဟာကာကွယ်ရေးဝန်ကြီးဌာနနဲ့ပေါင်းစည်းထားမှဖြစ်ပြီးတော့အင်တာနက်နဲ့ပတ်သက်တဲ့အချက်အလက်ကွန်ရက်ကိုထိန်းချုပ်မှာဖြစ်ပါတယ်။ဒီစုံစမ်းစစ်ဆေးရေးဘျူရိုရဲ့ပထမဆုံးဒါရိုက်တာ Charles Fillon ဟာစနေနေ့မှာသူ့ရဲ့လုပ်ငန်းတာဝန်တွေကိုစတင်မှာဖြစ်ပြီးသူဟာအမေရိကန်ဘုထောက်လန်းရေးဌာန CIA မှာဌာနရဲ့လုံခြုံရေးဒါရိုက်တာအဖြစ်နဲ့နှစ်30ကြာလုပ်ခဲ့သူဖြစ်ပါတယ်။သူခုနောက်ဆုံးလုပ်ခဲ့တာကတော့ပုဂ္ဂလိကလုံခြုံရေးကုမ္ပဏီ Northrop Grumman ရဲ့ကုမ္ပဏီလုံခြုံရေးဆိုင်ရာဒုဥက္ကဋ္ဌအဖြစ်နဲ့တာဝန်ယူခဲ့တာဖြစ်ပါတယ်။သူအတွက်ပထမဦးစားပေးလုပ်ငန်းကတော့အမေရိကန်အစိုးရဌာနတွင်မှမပြီးသေးပဲပုံနေတဲ့နောက်ကျောင်းရာဇဝင်ရှင်းမရှင်းစုံစမ်းစစ်ဆေးဖို့ရှိနေတာတွေကိုကင်တွယ်ဖြည့်ရှင်းသွားမှာဖြစ်တယ်လို့သူကသတင်းတောက်တွေကိုကြာသပတေးနေ့ကပြောပါတယ်။ထိတ်တန်းရှုဝတ်ချက်ဆိုတာနဲ့ပတ်သက်ပြီးတော့ငကူကရက်190ကြာအောင်ချိန်ယူခဲ့တာကိုရက်80လောက်နဲ့ပြည့်ပြတ်သွားအောင်လှုပ်သွားဖို့ညှိမှန်းထားတယ်လို့ဝန်ထမ်းရေးအစီအမံခံကိုရေးဌာနတာဝန်ရှိသူတွေကလည်းပြောပါရခင်ဗျာ
။ဆိုမာလီနိုင်ငံမိုဂါဒီရှိုးမြို့မှာအစိုးရတပ်တွေကိုပြစ်မှတ်ထားတဲ့ကားဘုံတစ်လုံးစနေနေ့နေ့လယ်ပိုင်းကပောက်ကွဲခဲ့ပါတယ်။ဒီဘုံပောက်ကွဲမှုကြောင့်လူ၂ယောက်ထဲမှနေသေးဆုံးပြီး6ယောက်ဒဏ်ရာရသွားခဲ့တယ်လို့ဆိုမာလီလုံခြုံရေးတာဝန်ရှိသူတွေကပြောပါရတယ်။Toyota Corolla ကားတစ်စင်းပေါ်မှာပောက်ကွဲစီတက်တဲ့ PC တွေကိုအပြစ်တင်ဆောင်ထားပြီး Blue Sky စားတောက်ဆိုင်ရဲ့အပြင်ဘက်မှာဖောက်ခွဲခဲ့တာဖြစ်တယ်လို့လုံခြုံရေးတပ်ဖွဲ့တွေက VOA ကိုပြောပါရတယ်။အဲ့ဒီစားတောက်ဆိုင်မှာတာမန်အရက်သားတွေအပြင်အဲ့ဒီနားကဆိုမာလီအမျိုးသားလုံခြုံရေးနဲ့ထောက်လိုင်းရေးအဖွဲ့ကဖွင့်ထားတဲ့အကျဉ်းထောင်မှာအလုပ်လုပ်ကြတဲ့လုံခြုံရေးတာဝန်ရှိသူတွေလည်းလာရောက်စားတောက်လေးရှိပါရတယ်။တိုက်ခိုက်မှုဖြစ်ပြီးတိတ်မကြခင်မှာပဲ Al-Qaeda နဲ့ဆက်နွယ်တဲ့ Al-Shabaab တပ်ဖွဲ့အဖွဲ့ကဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ထုတ်ပြန်ကြေညာပါရတယ်။အခုလိုတိုက်ခိုက်ရတာဟာအဲ့ဒီနားကအကျဉ်းထောင်မှာအလုပ်လုပ်နေတဲ့လုံခြုံရေးအဆောင်တွေကိုတက်ခတ်ချင်းလို့ဖြစ်တယ်ဆိုပြီးအဲ့ဒီကြေညာချက်မှာပြောထားပါတယ
် VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်ဖြူကနေစနေညဘက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ထိုင်းနိုင်ငံမှာ Zika virus ပိုးကူးစက်ခံရတဲ့ကလေးငယ်နှစ်ယောက်ကိုမွေးဖွားခဲ့တယ်လို့ထိုင်းအာဏာပိုင်တွေကအတည်ပြုလိုက်ပါတယ်။ဒါဟာအရှေ့တောင်အာရှမှာမိခင်ကနေတဆင့် Zika virus ပိုးကူးစက်ခံရပြီးပထမဆုံးမွေးလာတဲ့ကလေးတွေလည်းဖြစ်ပါတယ်။ထိုင်းအာဏာပိုင်တွေက Zika virus ပိုးကိုတွေ့ရှိတယ်လို့ကြေညာလိုက်ပြီးတဲ့နောက်မှာတော့ Zika virus ပိုးကိုထိန်းချုပ်နိုင်ဖို့အတွက်အခုထပ်ပိုပြီးထိထိရောက်ရောက်လှုပ်ဆောင်ကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကလည်းဒေသတွင်းနိုင်ငံတွေကိုတောက်ချာနေကတိုက်တွန်းလိုက်ပါတယ်။microcephaly လို့ခေါ်တဲ့ပုံမှန်ထက်ဥကောင်းကွန်တင်းငယ်တဲ့ယောဂဝိညာဉ်ခံစားနေရတဲ့ကလေးငယ်3ယောက်ကိုဓာခွဲစမ်းသပ်မှုတွေလုပ်ပြီးတဲ့2ယောက်က Zika virus ပိုးကူးစက်ခံရတာဖြစ်တယ်လို့ထိုင်းကျန်းမာရေးဝန်ကြီးဌာနအကြီးတန်းအရာရှိဦးကတောက်ချာနေကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။ Zika virus ပိုးကအများအပြားချင်းကပ်ရာကနေကူးစက်တာဖြစ်ပြီးတော့ကိုယ်ဆောင်မိခင်တွေကိုကူးစက်ခံရရင်မိခင်ကိုရောမမွေးလာသေးတဲ့ကလေးရဲ့ကျန်းမာရေးကိုပါအကြီးကျယ်ချင်းချောက်နေတာဖြစ်ပြီးတော့ကလေးမွေးလာတဲ့အခါမှာလည်းကလေးတွေရဲ့ဥကောင်းဟာပုံမှန်ထက်သေးနေတတ်ပါတယ်ခင်ဗျာ
အစွန်းရောက်အကြံဖက်ဖွဲ့စည်းထားပိုးပီစနစ်တကျရှိလာကြသလိုသူတို့ရဲ့ရီမန်ချက်တွေကိုပိုအယုံစိုက်လာနေတာနဲ့အမျှအရှိတောင်အာရှနိုင်ငံတွေအပေါ်အကြံဖက်သမားတွေရဲ့ချင်းချောက်မှုတွေနှစ်စဉ်တိုးလာနေတယ်လို့စင်ကာပူကာကွယ်ရေးဝန်ကြီးငါအင်ဟန်ကတောက်ကြနေမှာပြောပါရယ်အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာရာနဲ့ဟာဝိုင်ယီမှာကျင်းပနေတဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးပြီးမှမစ္စတာအန်ကသတင်းထောက်တွေကိုပြောသွားတာပါဒီအစည်းအဝေးမှာ IS အကြံဖက်သမားတွေနဲ့အလားတူအုပ်စုတွေရဲ့ချင်းချောက်မှုတွေအကြောင်းကိုကာကွယ်ရေးဝန်ကြီးတွေအချိန်တော်ကြာအောင်ဆွေးနွေးခဲ့ကြပါရယ်အစ္စလာမ်နိုင်ငံတို့ထူထောင်နေဆိုပြီးကာလီဖိတ်တွေလို့သူတို့ကိုသူတို့ကြီးညာထားတဲ့အီရတ်နဲ့ဆီးရီးယားက IS အစွန်းရောက်အကြမ်းဖက်သမားတွေကိုအရှိတောင်အာရှဒေသကလူပေါင်းတထောင်ကျော်တွားရောက်ပူးပေါင်းခဲ့ကြတယ်လို့စင်ကာပူကာကွယ်ရေးဝန်ကြီးကပြောပါရယ်အခုလိုနှစ်စဉ်ကာကွယ်ရေးဝန်ကြီးတွေတွေ့ဆုံတိုင်း IS အစွန်းရောက်သမားတွေရဲ့ချင်းချောက်မှုတွေနဲ့အကြမ်းဖက်မှုတွေလည်းနှစ်စဉ်တိုးလာတာကိုတွေ့ရတယ်လို့ Mr. Eng ကပြောပါရယ်အရှိတောင်အာရှဒေသရင်းကစစ်သွေးကြွားတွေကိုဦးဆောင်ဖို့ဖိလစ်ပိုင်နိုင်ငံမှာအစိုးရအလို့ရှိဆုံးသူတယောက်ကိုအရှိတောင်အာရှဒေသက IS တို့ကဂျွန်လာမှာရွေးချယ်ခဲ့ကြတယ်လို့လုံခြုံရေးတာဝန်ရှိသူတွေကပြောပါရယ်အင်ဒိုနီးရှားနိုင်ငံဂျကာတာမှာတိုက်ခတ်သူ၄ဦးအပါအဝင်လူ၈ယောက်သေဆုံးခဲ့ရတဲ့ January လကအကြမ်းဖက်တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်ဆိုပြီး IS တို့ကပြောဆိုခဲ့ပြီးတဲ့နောက်မှာတော့တာဝန်ရှိသူတွေကလေသအသွင်းလုံခြုံရေးသတိပေးချက်တွေကိုတိုးမြှင့်ထားပါရယ်
တရုတ်နိုင်ငံအရှေ့တောင်ပိုင်းမှာတိုင်ဖုန်းမုန်တိုင်းတိုက်ခတ် ပြီးမြေပြိုကျမှုနှစ်ခုဖြစ်ခဲ့တာကြောင့်လူ73ယောက်သေဆုံးသွားခဲ့ပါတယ်။ကယ်ဆယ်ရေးအဖွဲ့တွေကပျောက်ဆုံးနေတဲ့လူအယောက်20ကိုစနေနေ့ကဆက်လက်ရှာဖွေနေတာကြောင့်သေဆုံးသူအရေအတွက်ဟာထပ်ပြီးတော့တိုးလာဖို့လည်းရှိပါတယ်။ပြီးခဲ့တဲ့သတင်းပတ်ကတရုတ်နိုင်ငံနဲ့ထိုင်ဝမ်မှာမေဂီတိုင်ဖုန်းမုန်တိုင်းတိုက်ခတ်ပြီးမိုးအကြီးကျယ်ရွာသွန်းခဲ့တာကြောင့်စီချမ်းပြည်နယ်မှာဗုဒ္ဓဟူးနေ့ကမြေပြိုကျတာတွေဖြစ်ပွားခဲ့ပါတယ်။စုကံရွာမှာလူ၈ယောက်သေဆုံးခဲ့တယ်လို့တရုတ်ဆိုရကစနေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်။တောင်ပေါ်ကနေရေစီးနဲ့အတူကြောက်တုံးတွေကျလာပြီးတော့အနီးနားရွာလေးပေါ်ကိုကျခဲ့တာကြောင့်အိမ်တွေပျက်စီးပြီးအဲ့ဒီမှာရှိတဲ့လူတွေထွက်ပြေးခဲ့ကြတာကိုလည်းတရုတ်ဆိုရပိုင်းရှင်ဟွာသတင်းအေဂျင်စီကထုတ်ပြန်တဲ့ဗီဒီယိုထဲမှာပြသထားပါတယ်။အခုချိန်ထိတော့19ယောက်ပျောက်ဆုံးနေသေးတယ်လို့တရုတ်ဆိုရကကြေညာပါတယ်။အလားတူပဲဝမ်ချန်းခရိုင်မှာဖြစ်ခဲ့တဲ့မြေပြိုကျမှုကြောင့်လူ၅ယောက်သေဆုံးပြီးတော့တယောက်ပျောက်ဆုံးနေတယ်လို့ခရိုင်တာဝန်ရှိသူတွေကစနေနေ့ကပြောကြားလိုက်ပါတယ်ခင်ဗျာ
အတ္တလန်တိတ်တမုတ်တရားထက်ကအင်အားပြင်းမက်ထရူတိုင်ဖုန်းမုန်တိုင်းတစ်ခုဟာအပြင်းဆုံးအဆင့်၅ကနေအပြော့သွားပြီးတော့အဆင့်၄ကိုရောက်ကြလာနေပါတယ်တိုင်ဖုန်းမုန်တိုင်းဟာမကြခင်ရက်ပိုင်းတွေအတွင်းကရေဘီယံပင်လယ်ထဲကိုဝင်ရောက်ပြီးတော့မိုးတဲထန်စွာရွာမယ်လို့ခန့်မှန်းရပါတယ်တိုင်ဖုန်းမုန်တိုင်းမက်ထရူဟာ2009အတ္တလန်တိတ်တမုတ်တရားအတွင်းတိုက်သွားတဲ့ Flixis မုန်တိုင်းနောက်ပိုင်းအပြင်းဆုံးလည်းဖြစ်တယ်လို့အမေရိကန်မိုးလေဝသဌာနကပြောပါတယ်တိုင်ဖုန်းမုန်တိုင်းမက်ထရူဟာတနင်္လာ155မိုင်နှုန်းနဲ့လေးတိုင်နှုန်းရှိနေပြီးတော့တနင်္ဂနွေနေ့ထိဆက်လက်အားကောင်းနေမှာဖြစ်ပါတယ်လာမယ့်ရက်တွေအတွင်းဂျမေကာဟေတီနဲ့ကျူဘာအပါအဝင်ကရေဘီယံပင်လယ်ကွေ့ဒေသအတော်များများကိုမုန်တိုင်းဝင်ရောက်ပါလိမ့်မယ်။မိုးရိပ်ချိန်25ဂါနေ38စင်တီမီတာအထိရွာသွန်းဖို့ခန့်မှန်းထားသလိုဂျမေကာနဲ့ဟေတီနိုင်ငံအနောက်တောင်ပိုင်းတစ်လျှောက်မိုးရိပ်ချိန်63စင်တီမီတာအထိရွာသွန်းနိုင်တယ်လို့ခန့်မှန်းထားပါတယ်။ဒီလိုမိုးရွာသွန်းမှုကြောင့်အသက်အန္တရာယ်ဆိုရင်ရတဲ့အထိရေကြီးရေလျှံတာတွေနဲ့ရွှေ့နှုံပြိုလာတွေဖြစ်လာနိုင်တယ်လို့အမေရိကန်မြို့သားမုန်တိုင်းဌာနကပြောပါတယ်ရှင
်။ဒီတစ်ပတ်အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေမှာတော့ Liverpool ကဆွန်စီကိုပွဲပြီးကနေမှရတဲ့ penalty နဲ့ငိုးတကိုးနဲ့အနိုင်ရသွားပါတယ်။ဆွန်စီက10မိနစ်မှာဂိုးရင်သွင်းခဲ့တာဖြစ်ပြီးတော့ Liverpool အတွက်ချပါဂိုးကို Firmino က54မိနစ်မှာသွင်းယူခဲ့ပြီးအနိုင်ဂိုးကိုတော့ James Milner က84မိနစ်မှာသွင်းခဲ့တာဖြစ်ပါတယ်။တောက်ကြနေကကစားတဲ့ Everton နဲ့ Crystal Palace ပွဲမှာတော့တစ်ဖက်တစ်ဂိုးစီတည်ဖြစ်ခဲ့ပါတယ်။ Everton အတွက်ဂိုးကို Lukaku က35မိနစ်မှာသွင်းခဲ့ပြီးတော့ Crystal Palace အတွက်ဂိုးကိုတော့ဘန်တိကကမိနစ်50မှာသွင်းခဲ့တာပါအခုလောလောဆယ်မှာတော့ Watford နဲ့ Bournemouth, Hull City နဲ့ Chelsea, West Ham နဲ့ Middlesbrough, Sunderland နဲ့ West Brom တို့ကစားနေကြပါတယ်ဒီသတင်းနဲ့တစ်ဆက်ထဲမှာပဲ Arsenal နီးပြ Arsene Wenger ကလည်း Arsenal နီးပြကနေအနားယူတဲ့အခါမှာ England နီးပြနေရာကိုစဉ်းစားလာနိုင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ Direct from Washington The
Voice of America ကိုရနိုင်တဲ့နန်းလောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အခုရင်ဆုံးတော့နေပြည်တော်မှာကျင်းပနေတဲ့38ကြိမ်မြောက်အာဆီယံပါလီမန်များအထွေထွေညီလာခံအကြောင်းကိုကြည့်အောင်ပါမြန်မာနိုင်ငံကအင်းရှင်နိုင်ငံဖြစ်လက်ခံကျင်းပနေတဲ့အာဆီယံပါလီမန်များအထွေထွေညီလာခံကနေအတွေ့အကြုံရှိတဲ့အာဆီယံဒေသတွင်းနိုင်ငံတွေကလွှတ်တော်အတွေ့အကြုံတွေဖလှယ်နိုင်ပြီးအဖွဲ့ဝင်နိုင်ငံအချင်းချင်းလွှတ်တော်တွေပူးပေါင်းဆောင်ရွက်မှုတွေပိုအားကောင်းလာဖို့ယုံကြည်မျှော်လင့်တယ်လို့မြန်မာလွှတ်တော်ကိုယ်စားလှယ်တွေကပြောဆိုလိုက်ပါတယ်။နေပြည်တော်မှာမနေ့ကစလို့အောက်တိုဘာ3ရက်နေ့အထိ၄ရက်တာကျင်းပနေတဲ့38ကြိမ်မြောက်အာဆီယံပါလီမန်များအထွေထွေညီလာခံဟာဒီကနေ့မှာတော့အာဆီယံဒေသတွင်းနိုင်ငံရေးစီးပွားရေးလူမှုရေးစတဲ့အခမ်းအကဏ္ဍတွေကိုအဓိကဆွေးနွေးနေကြပါတယ်။အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့မဆူမွန်ကတင်ပြထားတာကိုနားဆင်ပါရှင်။
ဟုတ်ပါတယ်အာဆီယံရဲ့ပြည်သူကိုရှေ့ရှုတဲ့လူမှုဗဟိုပြုတဲ့အတိုက်အဝန်ဖော်ဆောင်လာနိုင်အောင်အာဆီယံအဖွဲ့ဝင်နိုင်ငံတွေမှာအကောင်းဆုံးပုံဖော်နိုင်တာကလွှတ်တော်ဆိုတဲ့အဖွဲ့အစည်းတွေပဲဖြစ်ပြီးအာဆီယံပါလီမန်များညီလာခံ2016ခုနှစ်ရဲ့ဆောင်ဖို့ကတော့အာဆီယံအတိုက်အဝန်တိုးတက်ထွန်းကားရေးအာဆီယံပါလီမန်များညီလာခံကတက်ကြွလှုပ်ရှားပေးပဲဖြစ်ပါတယ်ဒီညီလာခံကိုအင်ရှင်အဖြစ်ပထမဦးဆုံးအကြိမ်ဒီနှစ်မှာလက်ခံကျင်းပခွင့်ရတဲ့မြန်မာနိုင်ငံဟာလည်းပြည်သူကမဲပေးရွေးချယ်လိုက်တဲ့ပြည်သူကိုယ်စားလှယ်ကြီးတွေကပြည်သူလူလူရဲ့လိုလားချက်ဆန္ဒကိုထင်ဟပ်စေတဲ့ပါလီမန်ဒီမိုကရေစီလမ်းကြောင်းမှုကိုအယက်သားအစိုးရလက်ထက်မှာမြန်မာနိုင်ငံမှာလွှတ်တော်အခမ်းအနားကိုပြန်ပြီးတော့မှခြေချလျှောက်လန်းနိုင်အောင်ကြိုးပမ်းနေကြသလိုအာဆီယံဒေသတွေမှာလည်းလူမှုကိုအခြေပြုတဲ့လူမှုကအလေးထားတဲ့လွှတ်တော်တွေဖြစ်ဖို့ဝိုင်းဝန်းကြိုးစားကြရမယ်ဆိုတာကိုလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကအာဆီယံပါလီမန်များညီလာခံအဖွဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်စက်တင်ဘာလ30ရက်နေ့ကနေအောက်တိုဘာလ3ရက်နေ့အထိကျင်းပမယ်38ကြိမ်မြောက် အာဆီယံပါလီမန်များအထွေထွေညီလာခံမှာတော့အိမ်ရှင်မြန်မာနိုင်ငံရဲ့ပြည်ထောင်စုလွှတ်တော်နာယကအမျိုးသားလွှတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းကအာဆီယံပါလီမန်များညီလာခံဥက္ကဋ္ဌရာထူးနဲ့တာဝန်ယူကျင်းပနေတာဖြစ်ပါတယ်ဒီကနေ့အောက်တိုဘာလ၁ရက်နေ့မှာတော့အာဆီယံပါလီမန်များအထွေထွေညီလာခံဒုတိယနေ့မှာအာဆီယံဒေသရင်းကနိုင်ငံရေးစီးပွားရေးလူမှုရေးစတဲ့အကြောင်းအရာတွေကိုတက်ရောက်လာတဲ့ကိုယ်စားလှယ်တွေကဂန္ဓာအလိုက်ဆွေးနွေးနေကြတယ်လို့ကိုယ်တိုင်တက်ရောက်နေတဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်က VOA မြန်မာပိုင်းကိုပြောပါတယ
် group ဖြစ်ထားတယ်အမှ social media ရှိတယ် political media ရှိတယ် organization တွေရှိတယ်ဒီမျိုးကို meta လဲအစည်းအဝေးတွေလုပ်ပြီးတော့အဲ့ဒါတွေအကုန်လုံးကိုစုပေါင်းဖို့ရတယ်ဒီအခုကဟို trend community အစည်းအဝေးဆက်လုပ်နေတယ်နိုင်ငံတော်ဒီအာဆီယံမှာပူးပေါင်းပေါင်းဆောင်ရွက်တဲ့နိုင်ငံမှာဖြစ်ပြီးရောင်းနေထဲထဲကိုဆောင်ရွက်နေနေဆိုရယ်မြန်မာနိုင်ငံကကိုယ်ကြီးရဖြစ်တယ်လို့အာဆီယံရဲ့ဒီအိုက်ပါရဲ့အစီအစဉ်ကနေပြီးတော့အာဆီယံနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုနဲ့ညီငယ်ဆောင်ရွက်မှုတွေအားဖြင့်နိုင်ငံတွေနဲ့တူညီမှုရဲ့လုံခြုံရေးတွေရဖို့အဲဒီကိစ္စရဲ့ဒီအတွက်ကိုတော့လက်ဆောင်တဲ့နေရာမှာအထောက်အထိုက်တန်နဲ့ဆောက်ဆောင်မှုတစ်ခုအဖြစ်ရရှိသွားစေနိုင်မှာပေါ့နော်
အခုလို38ကြိမ်မြောက်အာဆီယံပါလီမန်များထွေထွေညီလာခံကိုအင်ရှင်အဖြစ်မြန်မာနိုင်ငံကလက်ခံကျင်းပခွင့်ရတဲ့အပေါ်ဒီထွေထွေညီလာခံကနေပြီးအာဆီယံဒေသတွေနိုင်ငံတွေကလွှတ်တော်သက်တမ်းရင်းနဲ့အတွေ့အကြုံရှိတဲ့နိုင်ငံတွေကလွှတ်တော်အတွေ့အကြုံတွေကိုဖလှယ်နိုင်ပြီးလွှတ်တော်အတွက်စိန်ခေါ်မှုတွေကိုအဖွဲ့ဝင်နိုင်ငံအချင်းချင်းလွှတ်တော်တွေပူးပေါင်းဆောင်ရွက်မှုပိုပြီးအားကောင်းလာဖို့လွှတ်တော်ကိုယ်စားလှယ်တွေဘက်ကယုံကြည်မျှော်လင့်ပါတယ်။ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ကိုနေဖုံးလက်ကသူ့အမြင်အခုလိုပြောပါတယ
်။နိုင်ငံတွေထဲမှာလေဒီကျွန်တော်တို့နိုင်ငံကတော့ဒီအခုမှအစပဲရှိပြန်လွတ်တော်နိုင်ငံရေးရလေးတလားအဲဒါပေမဲ့အာဆီယံထဲမှာတကယ်လွတ်တော်နိုင်ငံရေးကိုဒါတကယ်ကိုကျင်းပြောကြဆွတ်တမ်းပြီးတဲ့နိုင်ငံတွေရှိတယ်အဲ့တော့တကယ်လို့များအလိုမျိုးဒီအိတ်ချင်းသဘောမျိုးလေးတွေပေါ့နော်အပြန်အလှန်လေ့လာရစေးမျိုးရအဲ့မျိုးရှိနေဆိုတော့နော်ဒီဘက်ကလွတ်တော်ကိုယ်စားလှယ်တွေအတွက်တော့ဒီလွတ်တော်ရေးအားကောင်းမှုပေါ့နော်ဒီလွတ်တော်အားကောင်းတဲ့ဆောင်ပါဒီဒီမိုကရေစီနဲ့အသက်ဝင်မှုအတွက်တော့ဒါအများကြီးထောက်ကူဖြစ်မှာလို့ထင်ပ
ါဒီ38ကြိမ်မြောက်အာဆီယံပါလီမန်များထွေထွေညီလာခံကနေပြီးတော့အာဆီယံဒေသရင်းရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုကြော်လွှားနိုင်မဲ့နီလန်းတွေကိုဆွေးနွေးနိုင်မယ်လို့ယုံကြည်ကြောင်းပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကလည်းညီလာခံဂုဏ်ပြုညစာစာပွဲမှာမိကွန်းပြောကြားခဲ့ပါတယ်။ဒီဆွေးနွေးမှုရလဒ်တွေကနေညီလာခံရဲ့နောက်ဆက်တွဲပူးပေါင်းဆောင်ရွက်မှုတွေကိုလက်တွေ့အကောင်အထည်ဖော်နိုင်မှုကလည်းအရေးကြီးတယ်လို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ကိုနေဖုံးလက်ကသုံးသပ်ပါတယ
်။အဓိကတော့လေဒီလားဒီစနစ်ကိုတေချာလူနားမလဲသေးဘူး။အခုမှလွှတ်တော်ရဲ့ရောက်တဲ့သူတွေရှိမှလွှတ်တော်ကိုယ်စားလှယ်နောက်ပြီးအစိုးရအဖွဲ့ဆောင်လည်းအခုမှအစိုးရဖြစ်တဲ့လူတွေအဲ့တော့ဒီမိုကရေစီသဘောတရားတွေဒီလွှတ်တော်ရဲ့သဘောတရားတွေဒါတွေကိုသိပြီးတော့နားမလဲကြသေးဘူးလို့အဲ့လိုပဲမြင်တယ်။အဲ့တော့ပြောချင်တာကတော့အသားကြပြီးသားနိုင်ငံတွေကဒါတွေကိုကောင်းကောင်းရှင်းပြနိုင်ရင်ဒါဒီဘက်မှာလည်းပို့ပြီးတော့လွှတ်တော်ရေးအားကောင်းမယ်။ဟိုနိုင်ငံတကာမှာဘယ်လိုရှိရဲပဲညာရှိရဲဆိုတဲ့ဟာမျိုးတွေကမမလေး sharing လုပ်နိုင်မယ်ပြောနိုင်ဆိုနိုင်ရမယ်ဆိုရင်အဲ့ဒီအမြင်မျိုးတွေကိုပို့ပြီးတော့ပြောင်းလာမယ်။သူတို့ဒီလိုလာပြီးတော့သူတို့အတွေ့အကြုံတွေဖလှယ်ခိုင်းတာမျိုးလာပြီးတော့ဒီကလွှတ်တော်ကိုလည်းဒီသူကအုပ်စုလိုက်ဆိုပြီးတော့အာဆီယံ country တွေမှာသွားပြီးတော့လွှတ်တော်တွေမှာလေ့လာတာမျိုးလွှတ်တော်ရေးလုပ်ငန်းတွေလေ့လာတာမျိုးလေးတွေလုပ်ပေးနိုင်ရင်လေဒါမဆိုးဘူး။တော်စန်းစစ်ကြီးရဲ့ဥဆောင်မှုနဲ့သွားတဲ့အခါမှာဒီလိုခွင့်ရေးတွေကအများကြီးနောက်ပိုင်းလည်းရလာလို့ရှိပါတယ်နော်။ဒါပေမဲ့ကောင်းကောင်း absorb လုပ်နိုင်မှုတော့လိုတာပေါ့နော်။ဟောနောက်ဆက်တွဲလုပ်ငန်းတွေနေနေရလဒ်တွေထွက်လာအောင်တော့ဆက်ပြီးတော့ကြိုးစားအောင်မထင်နဲ့။ action plan လေးတွေပါဆွဲနိုင်မယ်ဆိုတော့ပိုပြီးဖြစ်အောင်မထင်ပါဘူ
း။အာဆီယံပါလီမန်များညီလာခံကို1985ခုနှစ်ကနေစလို့အင်ဒိုနီးရှားနိုင်ငံမှာစတင်ကျင်းပခဲ့ပြီးမြန်မာနိုင်ငံကတော့28ကြိမ်မြောက်အာဆီယံပါလီမန်များညီလာခံမှာလေ့လာသူအဖြစ်စတင်တက်ရောက်ခဲ့ပါတယ်။2011ခုနှစ်ကျင်းပတဲ့32ကြိမ်မြောက်အစည်းအဝေးမှာတော့မြန်မာနိုင်ငံဟာဒင်းပြည့်အဖွဲ့ဝင်အဖြစ်ပါဝင်နိုင်ခဲ့ပြီးဒီနှစ်2016ခုနှစ်မှာတော့အင်ရှင်နိုင်ငံအဖြစ်လက်ခံကျင်းပခွင့်ရရှိခဲ့တာလည်းဖြစ်ပါတယ်ရှင
်။မဆုမွန်တင်ဆက်သွားတာကနားဆင်ခဲ့ကြရတာပါ။အခုဆက်ပြီးကျန်းမာရေးသတင်းတစ်ပုဒ်ဖြစ်တဲ့စားတောက်ကုန်းတွေမှာဓာတုဆေးဝါးတွေများပါနေလားဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပါ။လူတွေနှိမ့်စင်စားနေရတဲ့စားတောက်ကုန်းတွေထဲမှာအနေဖြစ်စေနိုင်တဲ့ပစ္စည်းတွေသာပါခဲ့မယ်ဆိုရင်စိုးရိမ်စရာပါ။မြန်မာနိုင်ငံစားသုံးသူကာကွယ်ရေးအတင်းကဇူလိုင်လကစပြီးလိုက်လံစစ်ဆေးမှုတွေပြုလုပ်ခဲ့ရမှာအနေဖြစ်စေတဲ့ဓာတ်ပစ္စည်းတွေတွေ့တယ်လို့စားသုံးသူကာကွယ်ရေးအဖွဲ့ကပြောပါတယ်။အပြည့်စုံကိုမြန်မာခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုဗီဒီယိုသတင်းပို့ထားတာကိုနားဆင်ပါရှင
်။လူတွေအတွက်အခြေခံအကျဆုံးလိုအပ်မှုတွေကတော့စားဝတ်နေရေးဖြစ်ပါတယ်။အဲ့ဒီထဲမှာမှအစားစားဆိုတာကတော့အရေးကြီးဆုံးအရာဖြစ်ပါတယ်။ဒါကြောင့်လူသားတွေစားတောက်နေတဲ့စားတောက်ကုန်းတွေထဲမှာအနေဖြစ်စေနိုင်တဲ့ပစ္စည်းတွေသာပါဝင်ခဲ့မယ်ဆိုရင်တော့ပြည်သူတွေအတွက်ကျန်းမာရေးဟာစိုးရိမ်စရာဖြစ်နေပါတယ်။ဒါကြောင့်2016ဇူလိုင်ကစပြီးမြန်မာနိုင်ငံစားသုံးသူကာကွယ်ရေးအသင်းကကျောင်းမုံဈေးရက်နဲ့ဈေးတွေမှာလိုက်လံစစ်ဆေးမှုတွေပြုလုပ်ခဲ့ပြီးစားတောက်ကုန်တွေမှာလူတွေကိုအန္တရာယ်ဖြစ်စေနိုင်တဲ့ဓာတ်ပစ္စည်းတွေပါဝင်နေတာကိုတွေ့ရှိခဲ့ပါတယ်။အစိုးရကတားမြစ်ထားတဲ့တရုတ်စားရန်ထုံးမုံတွေမှုတက်နေတဲ့စားတောက်ကုန်တွေ တက်တန်းကုံဆွဲနဲ့နာမည်မပါတဲ့မုံတွေဒါအပြင်ပဲပြမုတ်ဖက်တွေမှာဖော်မင်းတာလူစီတွေထည့်ပြီးအလွယ်တကူရောင်းချနေတာတွေကိုတွေ့ရှိခဲ့ပြီးအဲ့လိုရောင်းချနေတာဟာဥပဒေအားနဲ့ချက်ချောင်းဖြစ်တယ်လို့စားသုံးသူကာကွယ်ရေးအဖွဲ့ကပြောဆိုထားပါတယ
်ဒီစိုးစေးတွေပါတဲ့က90ရာခိုင်နှုန်းတွေ့နေရတယ်နောက်တစ်ခါထပ်ပြီးတော့အရေးကြီးတာသူစက်သားဆိုတဲ့ဒီတိုင်းပေါ့နော်စိုးစေးတွေပါတာတော့မြင်တွေ့ရတယ်အဲ့ဒါလေးတွေကမတိုးတက်တာကိုခေါ်ပါတယ်သူတို့မတိကြလို့ရောင်းရတာလေးတော့အဲ့တိုးတက်မှုတွေကအများကြီးရလာပါတယ်။နောက်ပြည်သူကလည်းပူပေါင်းဆောင်ရွက်မှုတွေအများကြီးရတယ်လို့မတိုးတက်တာဆိုတာကလည်းကျွန်တော်တို့နိုင်ငံမှာတည်တဲ့အတိုင်းပဲလေ။နေဥပဒေထွက်ဖို့လိုအပ်တယ်။နေဥပဒေမရှိကြမှာပြည်သူကဒီပဇက်ငတ်တာအတိလေးလေးရှိနေတယ်။အဲသူတို့ကိုယ်တိုင်လိုက်နိုင်မဲ့အချက်လက်လေးရောသူတို့ကအားနည်းကြတာပေါ့နော်။အဲ့ဒါလေးကတိရောက်အစိုးရအနေနဲ့ဆောင်ရွက်ဖို့လိုအပ်တယ
်။စားတောက်နဲ့ဆေးကွက်ကုတ်ကဲရေးဦးစီးဌာန FDA ကတားမြစ်ထားတဲ့စားတောက်ကုန်းလေးစိုးစိအုံပြူထားတဲ့စားတောက်ကုန်းလေးကိုမရောချဖို့2012ခရဲကအသိပညာပေးလုပ်ငန်းတွေဆောင်ရွက်ခဲ့ပေမယ့်အခုအချိန်ထိရောင်းချမှုတွေရှိနေသေးတာဖြစ်ပါတယ်။ဒါကြောင့်ဈေးကွက်ထဲမှာဖြတ်ဝင်နေတဲ့ဓာတ်တွေကိုစစ်ဆေးဖို့ဆိုရင်တစ်ဆင့်ပြန်လဲရောင်းချနေတဲ့လက်လီရောင်းဆိုင်တွေကလည်းပူးပေါင်းပါဝင်မှုလိုအပ်နေပါတယ်
။ငရုတ်သီးမောက်အစ်စ်သည်ငရုတ်သီးမောက်မှာဖြစ်စေခြင်းလဲ။ဘာဖြစ်လို့လဲဆိုစိုးသေးတယ်တချို့တွေဆိုလော့စာမုံတွေပါတက်တယ်။ကျမတို့တွေကြုံခဲ့ဘူးတဲ့။ဒီလိုအပြင်တွေကလာပြီးတော့ဖြတ်နေဟာကြ။အဲ့ဒီကကြတော့အခုကျမတို့တွေကမယူတော့ဘူး။မယူမရောင်းဘူးဘာဖြစ်လို့လဲဆိုတော့အဲ့လိုမတမာတဲ့ပစ္စည်းတွေဖြစ်နေတဲ့အတွက်အခုဆုံးဟိုစိုးစေးတောင်းတဲ့ခါကျတော့အမားတို့တွေလည်းစားမိမှာပဲဟုတ်တယ်မလားပစ္စည်းတစ်ခုကတော့စားမိမှာပဲဒါပေမဲ့မတုံးရင်တော့ပို့ပြီးတော့အဆင်ပြေပါတယ
်ကျောင်းဆရာမတယောက်ဖြစ်တဲ့ဒေါ်ကြည်ကြည်ခင်ကတော့ပညာပိတ်မှုတွေလုပ်ရင်းနဲ့တဖြည်းဖြည်းချင်းအဲ့လိုအန္တရာယ်ရှိတဲ့ပစ္စည်းရောင်းချမှုတွေကျော်နယ်လာလိမ့်မယ်လို့ယုံကြည်နေပါတယ်
အဲ့တော့တို့ကလေရောင်းတဲ့လူကိုလည်းကာကွယ်တားဆီးရမယ်ဟုတ်လားသွင်းတဲ့လူကိုလည်းကာကွယ်တားဆီးရမယ်စားတဲ့လူကိုလည်းအသိပညာရှိအောင်အသိပညာပေးရမယ်လို့တို့ကတော့ထင်ပါတယ်နော်ဒါပေမဲ့ခုချက်ချင်းတော့မဖြစ်နိုင်ပါဘူးတဖြည်းဖြည်းနဲ့တော့ဒါအသိပညာပေးရင်လည်းတို့ပါလာလိမ့်မယ်လို့တခြားကတော့ထင်ပါတယ်ပေါ့နော
်အနည်းရှိတဲ့စားတောက်ကုန်းတွေရောင်းချနေတာဟာအရေးယူမှုအပိုင်းတွေအားနေတာနဲ့စားသုံးမှုကာကွယ်ရေးအဖွဲ့အစည်းတွေနဲ့အစိုးရတို့ပူးပေါင်းလှုပ်ဆောင်မှုအားနေတာကြောင့်လို့လည်းဦးဝင်းမြင့်ကပြောထားပါသေးတယ
်ကျွန်တော်တို့ကဒီဥစ္စာရောပါတော့အကျိုးရှိအောင်ဆိုရင်ပြည်သူကလည်းတူးစီရောတယောက်ချင်းကအများစုကအကုန်လုံးကပူးပေါင်းဆောင်ရွက်တဲ့တယ်ကောင်းဆောင်ရတဲ့နေရာပါတယ်လို့ကျမ်းမာရေးအသိပညာတွေအများကြီးသိစေချင်တယ်ပေါ့နော်အဲ့တော့ကျမ်းမာရေးအသိပညာတွေပြည်သူနဲ့အတူ RMN အဖွဲ့အစည်းတွေနဲ့သူကျွန်တော် FBA တို့ကျမ်းမာရေးဦးစီးဌာနတို့လို့ဟိုဒီအဖွဲ့အစည်းအမျိုးစုံတောင်းပန်သူကပညာရေးဌာနအကုန်လုံးပါပြီးစီမင်းလုပ်ကပါလာပြီးတော့ဒီကျမ်းမာရေးအသိပညာကိုအများကြီးပူးပေါင်းဆောင်ရွက်မယ်ဆိုရင်တော့အများကြီးကြိုးရှိသွားမှာပါ
စားသုံးသူအကာအကွယ်ပေးရေးဥပဒေကိုတော့2014ခုနှစ်မှာပြဋ္ဌာန်းခဲ့ပြီးဓာတ်ရုပ်ပစ္စည်းနဲ့ဆက်ဆက်ပစ္စည်းများအန္တရာယ်ကတားဆီးကာကွယ်ရေးဥပဒေကိုတော့2013ခုနှစ်ကပြဋ္ဌာန်းခဲ့တာဖြစ်ပါတယ်စားသုံးသူကာကွယ်ပေးရေးဥပဒေကို2014ခုနှစ်ကလေးကပြဋ္ဌာန်းခဲ့ပေမဲ့ဤဥပဒေမထွက်ရှိတာကြောင့်အရေးယူမှုအပိုင်းတွေမှာအထက်ခဲတွေရှိနေတာဖြစ်ပါတယ်အစိုးရကတားမြစ်ထားတဲ့အစားအသောက်တွေဓာတ်ရုပ်စိုးစိတွေထုတ်လို့ရောင်းချနေမှုတွေကို၄နှစ်လောက်အသိပညာပေးခဲ့ပြီးဖြစ်တာကြောင့်အခုချိန်မှာအရေးယူမှုအပိုင်းကိုထိထိရရလှုပ်ဆောင်တင်နေလို့လည်းပြောဆိုနေကြပါတယ်ကျွန်တော်ကောင်းမြတ်ပြောပါမြမခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ
မြမခသတင်းအေဂျင်စီကကိုကမြတ်ဖြိုးသတင်းပေးပို့တာကိုနားဆင်ခဲ့ကြရတာပါသောတာရှင်တွေအနေနဲ့ VOE ရဲ့အခုတိုက်ရိုက်ထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းမှာပဲကျမတို့ VOE ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOE Burmese News မှာတိုက်ရိုက်နားထောင်နိုင်ပါရဲ့ရှင်။ VOE ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voenews.com မှာလည်းဖတ်ရှုနားဆင်နိုင်ပါတယ်။အခုတစ်ခါမှာတော့မြန်မာတခွင်စီစဉ်ကိုတင်ဆက်ပေးသွားမှာပါ။မြန်မာနိုင်ငံမှာလူနေမှုပုံစံတွေပြောင်းလဲလာတဲ့အမျှမြို့ပြဒေသမှာစီးပွားရှာဖို့ပြောင်းရွှေ့လာသူတွေလည်းပုံများလာနေပါတယ်။စီးပွားရေးအချက်အချာဖြစ်တဲ့ရန်ကုန်လိုမြို့ကြီးတွေကိုရောက်လာတဲ့ပြည်တွင်းရွှေ့ပြောင်းနေထိုင်သူတွေကလမ်းဘေးမှာဈေးရောက်ကြတဲ့သူတွေဟာလည်းမြို့ပြဖွံ့ဖြိုးရေးစီစဉ်တွေကြောင့်အခက်အခဲတွေထပ်မံရင်ဆိုင်နေကြရတာပါတယ်။မြို့ပြဖွံ့ဖြိုးမှုနဲ့လူမှုဘဝတွေကြာလွန်ဆွဲနေတဲ့အခြေအနေတွေကိုဒီတစ်ပတ်ရဲ့မြန်မာတခွင်စီစဉ်မှာ VOA သတင်းတော်ကိုကောင်းဆက်ဟင်းကတင်ဆက်ထားတာကိုနားဆင်ပါရှင်။
ရန်ကုန်မြို့လိုမြို့ကြီးတကြီးတွေမှာစီဝါရေးအခွင့်အလဲရှာရင်းအနေနဲ့အရေးအကကျောက်လာသူတွေထဲမှာအရင်အနည်းငနာဆာဆာမတက်နိုင်သူတွေကတော့လမ်းဘေးမှာဈေးရောက်တဲ့အလုပ်တွေနဲ့ဝင်ငွေရှာနေကြရတာပါကြည်လက်ဒေသမှာမြို့ပလာစိုက်ပွဲလုပ်ငန်းတွေလုပ်ကပ်ရင်းအဆင်မပြေလို့ရန်ကုန်မှာရောက်လာကတဝန်းတစ်ခါဈေးရောက်ရင်းစီဝါရှာသူတွေတဲ့ငွေမျိုးကကိုသိန်းစိုးလက်တူအပါဝင်ဖြစ်ပါတယ
်။ဆောက်ရနေတဲ့တကယ့်ကိုအခက်ခဲပြလို့မလို့ရွာနေတက်လာပြီးတော့အဲ့လိုနေရာလေးနေရာမရှိတဲ့ကောင်ကသူကနေရာလွတ်တဲ့နေရာလေးကိုဆိုင်းတန်းနဲ့ထမ်းပြီးတော့ဘယ်လိုဒီဆိုင်းတန်းနဲ့ထမ်းရအောင်လို့ပေါ့နော်ဆိုင်းတန်းနဲ့ထမ်းတယ်ပြီးနေရာလွတ်တဲ့နေရာမှာရှာပြီးအဲ့လိုရောင်းကန်ပြီးတော့ဆာတော့ဒီလမ်းမမှာရောင်းနေရာလစ်ရှည်လပေါ့နော်နေ့စဉ်နဲ့ထွက်နေလို့ရှိရင်ကသူကနေရာပိုင်းဘိုးဘိုးဖြစ်သွားပေါ့အဲ့လိုလာလို့ရှိရင်ကျွန်တော်တို့ဒီနောက်မှတော့ကနေပြတော့တက်လာလို့ရှိရင်ပေါ့နော် မိုးတွေဘာသာခေါင်းလို့မလို့နတ်နေမရလို့မလို့ဒီတော့တက်လာရဲဈေးရောက်နေဆိုလို့ချင်းအဲ့နောက်မှလာရဲလို့နေရာမရှိဘူးနေရာမရှိတဲ့ကောင်ကစိုင်းတန်းနဲ့ထမ်းပြီးတော့လွတ်တဲ့နေရာလေးကိုချပြီးတော့ရောင်းရအောင်ပေါ့အဲ့လိုလေးကြည့်
အရင်အနည်းငယ်များလာတဲ့စီးပွားရေးဆိုရင်လည်းကားတွေလမ်းသွားလမ်းလာတွေနဲ့ပြည့်နေနေလေးရှိတဲ့ရန်ကုန်မှာဈေးရောင်းစရာနေရာတနေရာရဖို့ကလွယ်တဲ့ကိစ္စမဟုတ်ပါဘူး
သူတို့မှနေရာတက်မှတ်ထားမှာမဟုတ်တာရဲ့အဲ့တော့ဥသူဝင်ရောက်နေရပဲလေအဲ့ခါကျတော့ကိုယ်နေရာကန့်တက်မှမရှိတဲ့ဥသာကိုယ်နောက်ကျခဲ့လို့ရှိရင်နေရာမရဘူးလေမြေကခဲ့တာပေါ့သူကန့်တက်ထားတာမဟုတ်လေသူတို့ဒီနေရာမှာရောင်းမှလို့တက်တက်မှမချပေးထားတဲ့နေရာဒီမှာမဟုတ်တာ
ရန်ကုန်မြို့စီမံသားရေးကော်မတီကရင်ကျောပိတ်ဆို့မှုပြဿနာရှင်းချဖို့နဲ့လမ်းသွားလမ်းလာပြည်သူတွေအစီအမီစီဖို့ဆိုပြီးအောက်အုပ်လာတဲ့မှာပဲကန့်သက်ချက်တွေထုတ်ပြန်ခဲ့တဲ့အတွက်လဲဈေးသက်တွေအတွက်တော့စိန်ခေါ်မှုတစ်ခုဖြစ်လာနေပါတယ်ရန်ကုန်မြို့စီမံသားရေးကော်မတီကတော့ရုပ်ပြဖွံ့ဖြိုးရေးအစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်လမ်းတွေလူသွားစင်းကြံတွေမှာဈေးမရောဖို့တတ်မြင်ခဲ့တာဖြစ်ပေမဲ့လည်းလမ်းဘေးဈေးသက်ကိုသိန်းစုကတော့သူတို့လိုတနိုင်တစ်ပိုင်းဈေးသက်တွေကြောင့်မဟုတ်ဘူးလို့ဆိုရကတတ်ပါတယ်
ကျွန်တော်အခုလေးမြို့နယ်ပေါ့လေးမြို့နယ်ကလမ်းဘေးဈေးတွေကိုကဏ္ဍကိုချွေမှလို့ပြောတာပေါ့အဲတို့ရဲ့ပြောစကားကိုကျွန်တော်အတိအကျအောင်ပြောပါဦးခုနှစ်ရှိမယ်ဒီနှစ်ရှိမယ်လေရောတခြားတစ်ခုရောင်းတဲ့လူတွေတော့ကောနစ်နာပါတော့အခုဒီဈေးတွေရှိမယ်ဆိုတော့လည်းကားတွေကစွာလာလိုက်ဆိုကားလမ်းတွေပိတ်တယ်ကားလမ်းတွေပိတ်တဲ့အခါမှာကားလမ်းတွေပိတ်တာလေကျွန်တော်ဒီလိုတခြားတစ်ခုရောင်းတဲ့လူတွေကြောက်ပိတ်တာမဟုတ်ဈေးတွေရောအများကြီးရပါတော့တော့ဒီဆောက်တော့ဆန်တွေလမ်းကြီးမှာထွက်တယ်ပေါ့အဲတော့အဲဆောက်တော့ဆန်ကလည်းအကြီးကျယ်အဲ့လိုခဏခဏနာနာနဲ့အဲ့လိုဖွင့်တဲ့အခါမှာအဲကားလမ်းတွေပိတ်ပေါ့ကားလမ်းတွေပိတ်တော့အခက်ပြတဲ့အခါမှာကားလမ်းမရနေပြီးတော့ဒီဈေးတွေကြောင့်ကားလမ်းပိတ်တယ်ဆိုပြီးတော့အထက်ကိုတင်ကြတယ်။အဲ့မှာထက်ကနေပြီးတော့ဒီဈေးတွေရောကန္နာကိုချွေပြီမယ်လို့တင်ရရပေါ့။ကန္နာကတကယ်လို့ဒီဈေးတွေချွေမယ်ဆိုလို့ရှိရင်ကန္နာလူမချောက်ဘူးတော့။အဲ့လိုလူမချောက်တဲ့ခါမှာကျွန်တော်တို့ဈေးတွေရောင်းရတော့အခက်ခဲဟိုချိမှာပေါ့။ဒီမှာလူဘယ်လောက်တွားလာနေရတော့မှလမ်းဘေးတော့မှပဲ။ဘယ်လောက်ကြီးဈေးတွေပိတ်နေတော့မှမဝယ်ဘဲနဲ့ကန္နာဆိုလို့ရှိရင်ဒီလာဝယ်မှာတော့ဟုတ်လား။အဲ့ကြောင့်ကျွန်တော်တို့အခက်ခဲဖြစ်မှာပေါ့ဆောင်းဝင်နေပေါ့။ကျောဒီလိုတခြားတစ်ဖို့ကောင်းရဲ့ကြောင်းနေဆိုကျွန်တော်ကဆောင်းဝင်နေပြီးရောင်းနေရပေါ့နော်။ဒီလမ်းဘေးမှာဒီဆိုင်ကြီးရရကြောဖွင့်လာကြောဒီဘာကိုကောင်းကောင်းလေးလို့ဆောက်တော့ဆိုင်ကြီးကြောဒီဘာစီးပွားဖြစ်လို့တာပေါ့နော်အဲကျွန်တော်တို့ဒီတထန်းတဖို့ဒီအသည့်နိုင်လေးရောင်းတဲ့လူရောကျွန်တော်တို့ဝန်စာအတွက်လို့ပါအမှန်တကယ်ကားလမ်းနေပိတ်တာကျွန်တော်တို့အဲ့လိုဆောက်တော့ဆိုင်ကြီးကြောကားလမ်းပိတ်တာကျွန်တော်တို့တထန်းတဖို့ရောင်းတဲ့ဈေးတွေကြောကားလမ်းပိတ်တာမျိုးပဲ
မျိုးပြဖွံ့ဖြိုးတိုးတက်မှုတွေနဲ့အတူလူဝင်ရင်နဲ့မော်တော်ယာဉ်အရေးအတွက်အများပြလာနေတဲ့ရေကုန်မြို့မှာရင်ကျော်ပိတ်ဆို့မှုတွေလမ်းဘေးနဲ့လူသွားလမ်းစဉ်ကြံတွေမှာဈေးရောင်းချတာတွေကြောင့်အများပြည်သူသွားလာရေးအခက်တွေနေရတယ်လို့ဝေဖန်တဲ့နေကြီးထွားလာရကအနာပိုင်တို့ရဲ့အရင်းယူဆောင်ရွက်မှုတွေပေါ်ပေါက်လာရတာပါတက္ကစီအငားရင်မောင်းကိုအောင်စုံမိုးကတော့ရင်ကျောပိတ်ဆို့ရခြင်းအကြောင်းရင်းတစ်ခုကလမ်းမေးစည်းတွေအကြောင်းလို့ဆိုပါ
ညနေပိုင်းဆိုရင်တော့ဗန်းနေနဲ့ခင်ရောက်ညနေပိုင်းကျတော့စားတောက်ဆိုင်နေဖွင့်ကျွတ်ပြင်းနေနေဖွင့်တာအမိုးတွေပါနော်၄တောင်အမိုးတွေအဲ့ဒါအများဆုံးညနေပိုင်းဆိုရင်အဲကျွတ်ပြင်းနေနေဖွင့်ရမနေ့ပိုင်းကျတော့အဲဟင်းရောကဗန်းနေနဲ့ခြားရ
ဒါပေမဲ့လည်းသက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့ဈေးတွေကိုအတင်းအကျပ်ပေးကြတာမျိုးတဲ့စီးကန်းတစ်ချဈေးရောင်းချနိုင်တဲ့အစီအစဉ်မျိုးဖန်တီးပေးတယ်လို့အကြံပြုပါတယ်။အဲ့
ဒါအရင်သွားလို့ရတယ်၊တလန်းတော့မအောင်လို့ရတယ်မျိုးတွေဆိုတော့ဟိုကတလန်းပဲမအောင်လို့ရတယ်။အဲ့မှာကားရဲ့ဂျမ်းပြက်အဲ့မှာနှစ်ထပ်ရတဲ့ကားနဲ့လမ်းပြက်ရတဲ့ကားနဲ့ဆိုဘလို့မှသွားမယ်။လမ်းပြက်ဈေးတွေကတိစံပြေးပြလိုက်တော့ကောင်းပါဘူး။အဲ့ညနေပိုင်းမနေ့ပိုင်းဆိုအဲ့မျိုးတွေဆိုမအောင်လို့ရ
တယ်။ဒါပေမဲ့လည်းလက်တလုံးဈေးရောက်နေတဲ့နေရာကနေတခြားကိုမဖြစ်မနေရွှေ့ရမှာကိုလေကိုစိုးနိုင်တို့လိုလမ်းဘေးဈေးတွေကစိုးရိမ်နေကြပါဗျာ။အဲ
သူတို့ပြောင်းဆိုတော့ပြောင်းမရမှာပေါ့ဟုတ်လား။အဲဒီကတော့ဟိုမှာစင်ပြေတော့ကောင်းတာပေါ့။ရောင်းဝယ်ကောင်းမှဆိုတော့မဆိုးဘူးပေါ့။ရောင်းမကောင်းတော့ဆင်းရဲပြန်ကြည့်အောင်ပေါ့။ဘယ်လိုပဲချအောင
်။တို့ပဲရောင်းနေရမှာပဲလေတည့်ရမှာဒီနေရာမှာလုံးဝမရောင်းနဲ့လို့ပြောလေ။သူတို့မှနေရာမချပေးတဲ့အတွက်ငါတို့ခိုးကပ်ပြီးတော့စင်ပြေတို့ပဲရောင်းရမှာပေါ့။ငါတို့စားဝတ်နေရေးအတွက်ရောင်းနေရလေ။သူတို့မရောင်းအောင်ဆိုငါတို့စားဝတ်နေရေးအဆင်မပြေနိုင်ဘူးလေ။အဲ့ဒီအတွက်မားတို့ကတော့အဲ့လိုမျိုးပဲရောင်းနေရအောင်ပါပဲပေါ့
တကယ်တော့လက်တလုံးရန်ကုန်မြို့ကအာဏာပိုင်တွေအတွက်ခေါင်းခဲစရာတစ်ခုဖြစ်နေတဲ့လမ်းဘေးဈေးတွေပြဿနာဟာဖွံ့ဖြိုးမှုနဲ့အတူလိုက်ပါလာတဲ့စိန်ခေါ်မှုပေါင်းများစွာတဲ့ကတစ်ခုသာဖြစ်ပါတယ်ဒီအတွက်လည်းနိုင်ငံရေးစီးပွားရေးပုံစံတွေပြောင်းလဲလာတာနဲ့အမျှမြို့ပြဖွံ့ဖြိုးမှုတွေအလင်းအမြန်ကြီးထွားလာနေတဲ့မြန်မာနိုင်ငံမှာဖွံ့ဖြိုးမှုနဲ့အတူဒွန်းတွဲပါလာမဲ့ပြဿနာတွေကိုရင်ဆိုင်နိုင်ဖို့လည်းအသင့်ပြင်ထားကြရမှာဖြစ်ပါတယ်ခင်ဗျာ
ကိုကောင်းဆန်ဟင်းတင်ဆက်ထားတဲ့မြန်မာတခွင်စီစဉ်ကိုနားဆင်ကြကြတာပါ VOA ကနေစနေနေ့ညပိုင်းစီစဉ်တွေကို10နာရီအထိဆက်လက်ထုတ်လွှင့်ပေးနေပြီးတော့မကြခင်မှာဆိုရင်တော့ဒါရိုက်လေလိုင်းအစီအစဉ်ကိုနားဆင်ကြမှာပါရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ကင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2016ခုနှစ်အောက်တိုဘာလ10ရက်စနေနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြဖြစ်ပါတယ်။အခုဆက်ပြီး10နာရီထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်။အခုတခါဒီဒုတိယပိုင်းမှာဆိုရင်ဒေါခင်ဆိုးဝင်းနဲ့အစီအစဉ်ထုတ်လုပ်သူမတ်ဆုမွေအေးတို့တင်ဆက်ထားတဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြအောင်ပါရှင်။
မင်္ဂလာပါရှင် VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။သောတာရှင်များရှင်ပြည်ပမှာအကြောင်းမျိုးမျိုးနဲ့ရောက်ရှိနေကြတဲ့မြန်မာပြည်ပွားဘသူမဆိုပေါ့နော်ဘယ်နိုင်ငံမှာပဲရောက်ရောက်ဘယ်နိုင်ငံသားပဲခံယူထားမြန်မာပြည်အရေးကိုစိတ်ဝင်စားတဲ့မြန်မာပြည်ကိုချစ်ကြတဲ့သူတွေကြီးပါပဲလို့ကျွန်မယုံကြည်ပါရစေ။နောက်မြန်မာပြည်တိုးတက်ရာတိုးတက်ကြောင်းမှာအုတ်တချက်တဲတွင်အနေနဲ့ပါဝင်အားဖြည့်ခြင်းကြတဲ့ဆန္ဒရှိကြလိမ့်မယ်လို့လည်းကျွန်မယူဆပါရစေ။အဲ့တော့ဒီစစ်အစိုးရအဆက်ဆက်ပေါ့နော်အခြေအနေအရရကြောင့်မပြတ်နိုင်မနေပြည်ပမှာတောင်းတင်နေကြခဲ့ပြီးတော့အခုနိုင်ငံရဲ့အပြောင်းအလဲမှာပြည်တော်ပြန်ပြီးအလုံးလုံးနေကြတဲ့သူတွေရှိပါတယ်။အဲ့အလုံးလုံးနေကြတဲ့သူတွေတဲ့ကတချို့ပေါ့နော်ကျွန်မမိတ်ဆက်ပေးချင်ပါတယ်။သူတို့ရဲ့အတွေ့အကြုံလေးတွေကိုကျွန်တော်နားထောင်ကြည့်ဖို့ပါနော်။ဒီနေ့ကျွန်မဖိတ်ခေါ်ထားတဲ့ပင်နိုင်ဆွေးနွေးပြီးမဲ့ပုံကိုယ်တွေကတော့ကိုစောကပိသူကတော့အရင်တုန်းကဒီ Maryland တက္ကသိုလ်မှာဒီကျောင်းသူကျောင်းသားတွေကိုအကြံပေးတဲ့အတိုင်းပင်ကပုံကိုယ်အဖြစ်နဲ့လှုပ်သွားပြီးတော့အခုမြန်မာနိုင်ငံရဲ့ပညာရေးခန္ဓာမှာတထောင်တနေရာနေပြီးတော့အုတ်တချက်တဲတွေအနေနဲ့ပါဝင်နေတာပါ။နောက်တစ်ယောက်ကတော့ကိုစိုးစာနီကိုစိုးစာနီကတော့ဒီ IT specialist ပေါ့နော် computer သတင်းအချက်အလက်နည်းပညာကျွမ်းကျင်သူပါ။သူကတော့ဗန်လုပ်ငန်းမှာဒီဟိုပိုပြီးတိုးတက်တဲ့ဤပညာတွေနဲ့တဒတ်အားအနေပံ့ပိုးပေးနေတယ်လို့သိရပါတယ်။နောက်တစ်ယောက်ကတော့ဒေါက်တာသိန်းဝင်းပါ။ဒေါက်တာသိန်းဝင်းကတော့တောင်အာဖရိကနိုင်ငံမှာမြန်မာအရေးကိုတကယ့်ကိုထက်ထဲဝင်ဝင်လှုပ်ရှားခဲ့သူတစ်ယောက်ဖြစ်ပြီးတော့အခုလောလောဆယ်လက်တလုံးမှာတော့ဒီထိုင်းနိုင်ငံဒီမဲဆောက်မှာရှိတဲ့မေဒိုဆေးကမှာဒီ volunteer ပေါ့နော်စေတနာဝန်ထမ်းဆရာဝန်တစ်ယောက်အဖြစ်နဲ့အကူအညီပေးနေသူပါ။ဒေါက်တာသိန်းဝင်းကလည်းမကြာခဏရန်ကုန်နဲ့အမြဲတမ်းကူးလူဆက်ဆံပြီးတော့မြန်မာအရေးမှာထက်ထဲဝင်ဝင်ဆောင်ရွက်နေသူတစ်ဦးဖြစ်ပါတယ်။အခုလောလောဆယ်ကိုကပီရှိပါလားတိုင်းဝမှာရှိပါလ
ား
ဟုတ်ကဲ့နေကောင်းတယ်เนาะမတွေ့တာကြပြီ
ဟုတ်ကဲ့ဟုတ်ကဲ့
ပါဒီလိုကိုကပီကအခုလောလောဆယ်ပေါ့เนาะမြန်မာနိုင်ငံပြည်ရင်းမှာဝင်ရောက်ပြီးတော့ဒီပညာရေးခန္ဓာမှာပါဝင်လှုပ်ရှားနေတာသိရပါဗျအဲ့တော့ကိုကပီဟိုဒီပြန်သွားတာလဲအခုဆိုလို့ရှိရင်မရှိဘူးဆိုနှစ်နှစ်လောက်တော့ရှိပြီလို့ထင်ပါတယ်เนาะအဲ့တော့အဲ့ဒီအခုပြန်သွားတဲ့အခါမှာဟုတ်ကဲ့ပြန်သွားတဲ့အခါမှာဒီပြည်ဝင်ခွင့်အခြေအနေပေါ့နော်အခုလောက်ကကင်ရတဲ့အခြေအနေပေါ့လေဟိုအားရပါးရရှိပါရဲ့လားရှင
်ဟုတ်ကဲ့အရင်နှုန်းကနဲ့စာမစင်းတော့ပေါ့နော်ပြန်ရောက်ခါကအချိန်ပြန်လာခဲ့ခါကလုံးဝနှစ်နှစ်ခွဲလောက်ကအချိန်ကနဲ့စာမစင်းတော့အခုအချိန်တွေကတော်တော်လေးကိုပို့ပြီးတော့ကောင်းလာတယ်လို့အများကြီးပြောလို့ရတာပေါ့အရင်ဒီနှစ်တွေကြာခဲ့တာနဲ့အများပြီးတော့အစိုးရအပြောင်းလဲရှိတာနဲ့အများကျွန်တော်တို့လုံးရကံရတာပူပေါင်းဆောင်ရွက်မှုလေးတွေအပိုင်းမှာရောလွတ်လွတ်လပ်လပ်ရှိတဲ့အပိုင်းမှာရောပို့ပြီးတော့ကောင်းလာတယ်လို့တော့ကျွန်တော်တို့ပြောလို့ရပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီအစိုးရဌာနတွေနဲ့ဆက်ဆံရတဲ့နေရာမှာရောဘလို့အခက်အခဲတွေရှိပါသေးလားရှင
်အဓိကအခက်အခဲတော့ဥစ္စာပေါ့နော်ကောင်းနေဆိုပေမဲ့လည်းအခက်အခဲတွေကတော့လည်းအဲစိန်ခေါ်မှုလေးတွေကတော့အများကြီးရှိနေပါသေးတယ်ရှိနေရတဲ့အပိုင်းဆိုတာဘလို့လဲဆိုတော့အစိုးရအပိုင်းကြတော့အစိုးရ institution တွေကတော့ပြောင်းလဲဖို့တက်ကလည်းဒီဥပဒေပိုင်းဆိုင်ရာတွေသူတို့ရဲ့လုပ်ထုံးလုပ်နည်းအဲ့ဒါပေါ့ internal procedures တွေအကြောင်းလဲတာအဲတတိရှိဖို့ဆိုတာကမလွယ်လွယ်တကျမှကျွန်တော်တို့ခုလုပ်မယ်ဆိုလို့ရှိရင်တော့အဲဒီဟိုထင်တာလိုအပ်တာထက်တစ်ခါလေကြာရင်ထင်တာကတည်းကပူပြီးတော့နှောင့်နှေးကြံ့ကြာမှုလေးတွေပြီးတော့အဆင်ပြေခွင့်တောင်းရတာလေးတွေလုပ်တဲ့အပိုင်းတွေကြတော့အဲဒီအကြောင်းလဲကနည်းနည်းလေးအချိန်ကတော့ယူအောင်မဲ့သဘောရှိတာပေါ့နော်ဆိုတော့အနောက်နေလေးတွေအကြောင်းမျိုးပိုင်းတွေတော့ရှိနေပါသေးတယ်ဒါတော့
ဟုတ်ကဲ့ပါအဲနောက်တစ်ယောက်ကတော့ကိုစိုးစာနီပါကိုစိုးစာနီရေနေကောင်းပါလားရှင်
ဟု ဟုတ
်ကဲ့ကောင်းပါရခင်ဗျဟုတ်ကဲ့ကိုစိုးစားနေရတော့ဒီ ID ပေါ့နော်သတင်းချက်လက်ဤပညာနဲ့ပတ်သက်ပြီးတော့ကျွမ်းကျင်သူတယောက်ဖြစ်တယ်ဆိုတော့အခုမြန်မာနိုင်ငံရဲ့ဒီဘဏ်လုပ်ငန်းထဲမှာပေါ့နော်ဒီဤပညာတွေကိုဟိုပေါ့နော်အခုလို internet စနစ်ကလည်းမြန်မာနိုင်ငံမှာဟိုနိုင်ငံတကာနဲ့ရှင်မယ်ဆိုလို့ရှိရင်တိတ်မကောင်းသေးဘူးပေါ့နော်အခုလောက်ကိုင်ရတာဒီ infrastructure ခေါ်မှာပေါ့အဲ့ဒီဟာကောဒီအခြေခံအဆောက်အုံတွေရောအခုလောလောဆယ်လုပ်နေရတဲ့အတွေ့အကြုံတွေအရာအဆင်ပြေပါရဲ့လားရှင်
ဟုတ်ကဲ့ပထမကျွန်တော်ပြောချင်တာကတော့အခုကျွန်တော်ပြောမယ့်ဟာကကျွန်တော်တူတူတယောက်တည်းအချင်းမြင်မယ်ပေါ့နော်ဟိုဘယ်စတဲကုမ္ပဏီပဲဆိုတဲ့ဒီမှာအကူအသားမပြပါဘူးဟုတ်ပြောရမယ်ဆိုရင်တော့အရင်ကတည်းကဆိုရင်တော့အများကြီးပိုကောင်းလာပါပြီအင်တာနက်တွေပါတွေကအစကျွန်တော်ဒီတယ်လီဖုန်းအသုံးပြုပါအစတယ်လီဖုန်းဈေးနှုန်းတွေကအစတော့အရင်ကတည်းကအများကြီးပိုကောင်းလာတယ်အင်တာနက်ပိုင်းကလည်းအများကြီးပိုကောင်းလာတယ်နည်းပညာနဲ့ပတ်သက်ပြီးတော့လည်းကျွန်တော်ဘန်နီမှာလည်းအခုအရင်ကတည်းကဆိုလို့ရှိရင်နည်းပညာကိုအများကြီးပိုအသုံးချပြီးတော့ product အသစ်တွေ service အသစ်တွေထုတ်လုပ်ပေးနေပါတယ်ဘန်တိုင်းမှာပဲကျွန်တော်တို့ဘန်တစ်ခုလည်းမဟုတ်ပါဘူး
ဟုတ်ကဲ့ပါအဲ့တော့ဟိုနောက်တစ်ယောက်ကတော့ဒေါက်တာသိန်းဝင်းပါရှင်ဆရာနေကောင်းပါလားဆရာ
ကောင်းပါတယ်မင်္ဂလာပါ
မင်္ဂလာပါရှင်ဟုတ်ကဲ့ပါရှင်ဆရာဆရာကအခုဒီပြည်ဝင်ပြည်ထွက်ပေါ့နော်အဆင်ပြေပါရဲ့လားရှင်ဆရာအမြဲတမ်းတော့ကုလူသွားလာနေရတော့လေ
အဆင်အဆင်တော့ပြေပါတယ်အဲဒါကတော့လူတိုင်းလဲကြားနေတဲ့အတိုင်းပဲမိဘခက်တာတို့အဆစာပေါ့နော်အဲ့ဒါအကျွန်တော်မပြောခင်မှာကျွန်တော်ခုနတော့ကျင်းစိုးမိတ်ဆက်သွားတဲ့နေရာမှာကျွန်တော်နည်းနည်းလေးပြန်ပြီးတော့ဟိုပူပြီးစီလျော်အောင်ကျွန်တော်ပြောပြရစီ
ဟုတ်ကဲ့ပါဟို
ကျွန်တော်အနေနဲ့ဒီသူတို့ဒီမနေ့နေ့ပေါ့နော် black list ကိုဟိုနည်းလို့ပဲလိုက်ပြီးတဲ့နောက်ပိုင်းမှာ2013မှာကျွန်တော်ပြန်လာတဲ့အခါမှာဟိုဆ iam စင်တီယာအပါဝင်တိုင်းသားအင်အားစုတွေနဲ့ကတော့ကျွန်တော်1998ထဲကလုပ်နေတော့အခုဒီလိုပြန်လို့ရပြီဆိုတော့ကျွန်တော်လာဝင်ပြီးတော့လုပ်တယ်ပေါ့နော်သို့တော့လက်ရှိကတော့ဒီတိုင်းသားအဖွဲ့တွေနဲ့ဟိုထောက်ပံ့နေတဲ့community partners international ဆိုတာအဲ့ဒီမှာပထမပိုင်းမှာကျွန်တော်မိခင်မိန်းကလေးညီကြိုင်မှုအဖြစ်ပေါ့နော
်နော
က်တစ်ခါကျတော့အခုဒီ technical advisor အနေနဲ့ကျွန်တော်လုပ်နေပါတယ်ဟို mentor စီကန်းကတော့လည်းပါတာပေါ့သူအပါဝင်ကျွန်တော် mentor စီကန်းမှာလည်းlinkedin လို့ကူညီဆောင်ရွက်မှုရဲ့ဟိုဒီကရင်တိုင်းသားအဖွဲ့တွေနဲ့ဆောင်ရွက်မှုရဲ့ရှိပါတယ်ဟိုကျွန်တော်ဒီ mentor စီကန်းမှာတက်တက်လှွားပေးနေတဲ့တပေါ်ကြီးပဲတော့မဟုတ်ပါဘ
ူးဟုတ်ကဲ့ပါ sorry ပါဆရာဒီမှာနည်းနည်းလေး research လုပ်ဖို့လိုသွားဟုတ်ကဲ့ပါကျေးဇူးပါဆရာဟုတ်ကဲ့အဲအခုသောတာရှင်နေကိုကျွန်မဟို Facebook ကနေပြီးတော့ comment နေလဲအများကြီးဝင်နေပါတယ်အဲ့ဒီထက်ကတခုလေးပေါ့ပေါ့နော်ဟိုဟိုနည်းနည်းလေးတိုက်ဆိုင်လို့တခုလေးဖတ်ပြပါစီ Facebook name ကတော့မြင့်သူတဲ့ဟိုကျွန်တော်ရွေးကောက်ပွဲအမိပြန်လာခဲ့ပါတယ်တဲ့ NLD ကိုမဲပြေးဖို့အတွက်နောက်နာကအတွက်မျှော်လင့်ချက်တင်နေပါတဲ့ဒါပေမဲ့အများကြီးအချိန်ယူအောင်ပါပါတဲ့အုံဖွတ်ဆိုပြီးဖြစ်လာနိုင်မှာမဟုတ်ပါဘူးတဲ့ကျွန်တော်တို့ကအစအစအရနောက်ကျကျန်းခဲ့ပါပြီတဲ့အဲ့ဒီတော့သူများတွေ၈နာရီလို့လို့ရင်ကျွန်တော်တို့ကသူတို့တဲ့ပို့ပြီးလုံမှဖြစ်ပါမယ်တဲ့အစိုးရကလည်းလက်ရှိဥပဒေတွေကိုနိုင်ငံတကာစတန်ဒတ်တွေနဲ့ညီအောင်အမြန်ပြောင်းလဲပေးစီခြင်းပါတယ်ကောင်းမွန်တဲ့ဥပဒေတွေဟာနိုင်ငံသားတွေရဲ့ဘဝကိုတိုးတက်ကောင်းမွန်အောင်လုပ်ပေးနိုင်တယ်လို့သူယုံကြည်ပါတယ်တဲ့ဥပမာပညာတက်လာတဲ့နိုင်ငံသားပြန်အလုပ်သမားတယောက်ဟာသူအလုပ်ပဲလုပ်တတ်ပါတယ်တဲ့ငွေကြေးကမပြည့်စုံလို့စက်ရုံလည်းမဖွင့်နိုင်ပါဘူးတဲ့လက်ရှိဘဏ်ငွေကြေးစနစ်တွေကလည်းမကောင်းဘူးလုပ်သမားတယောက်ဟာဘဏ်ငွေကြေးစနစ်မကောင်းလို့အိမ်မဝယ်နိုင်ဘူးကားမဝယ်နိုင်ဘူးဘဏ်ဥပဒေကလည်းဘလို့လဲဆိုတာလည်းသူမသိပါဘူးတဲ့ဥပဒေအလုံးလီပါပြုပြင်ဖို့အမြန်လိုအပ်နေပါတယ်တဲ့ရေမီလန်တရာအင်အားစတဲ့အခြေခံအဆောက်အုံတွေအရေးကြီးတယ်လို့ကောင်းမွန်တဲ့ဥပဒေသစ်တွေဟာလည်းကျွန်တော်တို့လိုအခြေခံလူဒန်းစားတွေရဲ့ဘဝကိုလွယ်ကူချောမွေတိုးတက်အောင်အကူအညီပေးနိုင်မှာပါတဲ့ဆက်စားရတိုးတက်မှုကိုဟန့်တားနေတဲ့ဥပဒေတွေကိုအမြန်ဆုံးပြောင်းလဲစေချင်ပါတယ်ဆိုပြီးတော့သူကအကြံပေးထားပါတယ်အဲ့တော့မြန်မာနိုင်ငံမှာလူလုံနေရတဲ့ဟိုပုဂ္ဂိုလ်တွေအနေနဲ့မြန်မာနိုင်ငံရဲ့ဒီအခြေခံအဆောက်အုံတွေပြောင်းလဲဖို့လိုအပ်တယ်လို့မြန်မာနိုင်ငံမှာရှိနေတဲ့လက်တွေ့ကျင့်သုံးနေတဲ့ဥပဒေတွေပြောင်းလဲဖို့လိုအပ်တယ်ဆိုပြီးသူကအကြံပေးထားတာပါအဲ့ဒါနဲ့ပတ်သက်လို့ကိုကပီဘယ်လိုများယူဆပါလဲရှင်
ဟုတ်ကဲ့မမလေးအနေနဲ့ဒီအားလေကျွန်တော်တို့ဟိုတချို့ကတော့ဥပဒေပေါ့နော်တချို့နေရာတွေမှာကဥပဒေနဲ့တိုက်ညီလေဒါမှမဟုတ်တိုက်ညီတော့ဥပဒေမရှိတဲ့ပြဿနာလည်းရှိတယ်နောက်တစ်ခုကတော့ဥပဒေအဆင့်မဟုတ်ဘဲနဲ့ကျွန်တော်တို့အောက်ခြေမှာလောက်ရတဲ့လှုပ်ထွေးမှုကြီးအဆင့်တချို့လှုပ်ထွေးမှုကြီးတွေကကျွန်တော်တို့အတင်းပိုင်းမှာပေါ့နော်အစောအဖွဲ့ကြီးတွေအတင်းပိုင်းမှာရှိတဲ့လှုပ်ထွေးမှုကြီးဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်တို့အပြင်ကလေတခါကျရင်မသိဘူး မသိတဲ့အခါမှာတစ်ခါပြရမချင်းလုပ်ကုန်လို့နီးအစ်အမှန်ဖြစ်ဖြစ်ဖြစ်ထိုက်တဲ့တကယ်တမ်းလုပ်ကုန်လို့နီးကဘာလဲဆိုတာကိုလည်းကျွန်တော်တို့ကဥမာတဘောကဒီ website ဒီမှာပဲဖြစ်ဖြစ်ပေါ့နော်ဒီ book ငနာရဲ့ဟိုစာမှာပဲဖြစ်ပေးစိတ်ချော့ပတ်ဟန်ပေါ်ပြရတာမရှိဘူးဆိုလို့ရှိရင်ကျွန်တော်ကတယောက်ကိုမေးလိုက်ရင်တစ်မျိုးနောက်တစ်ယောက်ကိုမေးလိုက်ရင်တစ်မျိုးအဲ့အမျိုးလေးတွေတော့ inconsistent ပေါ့နော်ဒီတကူအရှိအမမညာလေးတွေဒီရှိတတ်ပါတယ်ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဒီပညာရေးနဲ့ပတ်သက်လို့ဆိုလို့ရှိရင်တက်ဒီတစ်ခုမှာကျွန်တော်ကတင်းင်းနဲ့ပတ်သက်တဲ့အဲဒီအထောက်အကူပေါ့နော်အထောက်အကူပြုတဲ့ဒီဒီဟိုလေးဟိုစာနိုင်ရှင်သုံးသက်တဲ့ဒီအသိပညာဟိုဆော့ဖ်ဝဲလေးနဲ့ဒီသင်တန်းလေးကိုရက်တူသင်တန်းလေးကိုလုပ်မယ်ဆိုတော့အခါမျိုးကြတော့ဒီကကြည့်လုပ်မယ်လို့ကျွန်တော်တို့စီစဉ်ထားပြီးခါမှတက်ကြမယ်လဲပြောပြီးခါမှတောင်းရှိသူပုံစံလဲပြောပြီးခါမှလုပ်ခါနည်းကြမှာဒါပြင်ဝင်ဌာနနေတစ်ဖြင့်ပြန်ပြီးတော့အခွင့်ပြန်တောင်းအောင်မယ်ဆိုတာမျိုးရောက်လာတယ်ဆိုတော့ကျွန်တော်တို့ကတချို့ဟာဒီကနေစီစဉ်ထားပြီးသားသို့တော်လည်းပဲလုပ်ထုံးလုပ်လို့ရဝင်ဌာနဝင်ပြန်ခွင့်တောင်းအောင်မယ်ဆိုတဲ့အခါမျိုးကြတော့ဒီကနောက်တောင်းရတဲ့ခါမှလည်းပဲအဲကျွန်တော်တို့ဒီဟိုစပေါ့နော်ဟိုမှန်ကန်တဲ့ဘဲတဲ့ဦးကြီးဌာနနဲ့ဘဲဌာနကိုတိုက်ရိုက်သွားအောင်ဆိုတာမျိုးတွေကအစပေါ့နော်အဲ့လိုအသေးလေးတွေကအစကျွန်တော်တို့အခါလေကြလို့ရှိရင်အာမဝင်ကမကြလေးတွေဖြစ်တတ်တဲ့ခါကျတော့လုံးဝတဲ့တိုင်ရတဲ့ခါမှဆွဆွမှုမှုရှိတဲ့တလောက်အာနည်းနည်းစံရှိတဲ့တလောက်ပေါ့နော်ထိရောက်မှုရှိနေလားမရှိတာလေးတွေရှိပါတယ
်ဟုတ်ကဲ့ပါအခုထိုင်းနိုင်ငံကကျမတို့သောတာရှင်တယောက်ဖြစ်တဲ့မတ်ဦးကလည်းသူမေကွန်လေးမေးချင်ပါတယ်တဲ့မတ်ဦးရေနေကောင်းပါလား
ဟုတ်ကဲ့ရှင်ညီကောင်းပါလေရှင
်ဟုတ်ကဲ့တမီးမေးချင်တာရှိမေးပါဟုတ်ကဲ့ပ
ါကျွန်မမြင်တလောက်ပေါ့နော်အခုလိုမျိုးပြည်ပမှာရှိနေတဲ့ပညာတတ်တွေကနေပြီးတော့မြန်မာနိုင်ငံအတွက်ပေါ့နော်စာအားသေးဆောင်ရွက်ကြဖို့ဆိုတဲ့အခါမှာပေါ့နော်ကျွန်မကြည့်တာဒီပြည်ပမှာပေါ့သူတို့သင်ခဲ့ရတဲ့အတတ်ပညာတွေနဲ့ပေါ့နော်မြန်မာပြည်ထဲမှာပြန်ပြီးလုပ်ဖို့ဆိုရင်လောလောဆယ်မှာဟိုဥစားပါလေပြဿနာတွေဥစားအဆင်မပြေတာတွေရောရှိနိုင်တယ်ရှိနေကြတယ်အဘယ်လိုလဲဆိုဥပမာပေါ့နော်ဒီဟိုစားပလဲဒီ software နဲ့ပတ်သက်တဲ့ကိစ္စတွေဗန်နဲ့ပတ်သက်တဲ့ကိစ္စမျိုးတွေဆိုရင်နိုင်ငံသားမှာအတတ်ပညာတက်လာခဲ့သင်ခဲ့တယ်။ဒါပေမဲ့ဒီမှာကျတော့ software နဲ့ပဲလုပ်ရမယ့်ကိစ္စမျိုးတွေမှာမြန်မာပြည်ထဲမှာကျတော့ဘယ်လိုပြောမလဲဟို internet ကမရှိတာတို့ပေါ့နော်ဥပမာ ATM ကဆက်ကပတ်စံထုတ်မယ်ဒါပေမဲ့ internet မရှိတဲ့အတွက်မဟုတ်လို့ဒီ ATM ကပတ်စံကထွက်မလာနိုင်တာမျိုးတွေပေါ့နော်အဲ့တော့တကယ်အလုပ်လုပ်ပေးရမယ့်ပညာရှင်နေနဲ့ဆိုရင်ပို့ပြီးတော့ကတိကအောက်ဖြစ်နိုင်မယ့်အနေထားမျိုးတွေတွေ့ရပေါ့နော်။ဒါမှတွေ့ခဲ့ရတယ်၊တွေ့နေရတယ်။အဲ့ဒီအတွက်နောက်ပြီးတော့ပညာရှင်နေအနေနဲ့ကတော့ပြောစရာမလိုတော့ဘူးပေါ့နော်။သူတို့ရဲ့အခက်အခဲတွေ။ဒါပေမဲ့စိတ်သွားတိုင်းကိုပါမဆောင်ရနိုင်ကြဘူးလို့ကျွန်မထင်တယ်။ဒါကအသက်ပညာရှင်အပိုင်းနေမှာပေါ့နော်။အဲ့လိုအခက်အခဲတွေရှိကြမယ်ပေါ့
။ဟုတ်ကဲ့ပါ။ဟုတ
်ကဲ့။ဒါပေမဲ့အတတ်ပညာသိမလို့ရဲ့ဒီလူမှုအခြေပြုအဖွဲ့အစည်းတွေနဲ့ဒီဒီပမာရှိနေတဲ့အတွေ့အကြုံတွေနဲ့ဒီလူမှုအခြေပြုအဖွဲ့အစည်းပေါ့မြန်မာပြည်နိုင်ငံမြန်မာအစိုးရဖွံ့ဖြိုးတိုးတက်ဖို့အတွက်ကျွန်တော်တို့ကအဖက်ဖက်ကနေဆောင်ရွက်ကြမယ်ဆိုရင်ဒီလူမှုအခြေပြုတဲ့အဖွဲ့အစည်းတွေနဲ့ကျွန်တော်တို့ဆောင်ရွက်ကြမယ်ဆိုရင်လည်းဒါကတော့လက်တလောပေါ့နော်ဟိုတိုးတက်မှုရနိုင်တဲ့အလုပ်မျိုးတွေဖြစ်တယ်ဒါပေမဲ့လည်းမြန်မာပြည်မှာရှိနေတဲ့လူမှုအခြေပြုအဖွဲ့အစည်းတွေမှာဝင်ရောက်လုပ်ဆောင်ကြမဲ့လူတွေခါကြတော့ဘာတွေတွေ့ကြပြန်လဲဆိုအခက်အခဲကဒီဘက်ပြည်ပမှာရှိနေတာမျိုးမတူဘူးပြည်ပမှာကတကယ်အရင်တည်းကနှလုံးသားနဲ့အလုပ်လုပ်တဲ့လူတွေအတွက်ဘာမှမလိုဘူးအလုပ်လုပ်ရင်အလုပ်လုပ်ဖြစ်ဖို့ပဲလိုတယ်အားလုံးဟာအလုပ်အတွေ့အကြုံမှာမူတည်ပြီးတော့သူတို့စွမ်းရည်ရှိတဲ့လို့ဆောင်ရွက်ကြတာဖြစ်တယ်ဒါပေမဲ့မြန်မာပြည်ထဲမှာလူမှုအခြေပြုလုပ်ငန်းတွေကိုလုပ်ကြမယ်ဆိုရင်တော့မှဒီနှလုံးသားနဲ့လုပ်တဲ့လူတွေအတွက်အခက်အခဲတွေရှိတယ်အဖေလို့ဆိုတော့အလုံးရှောက်မယ်ဆိုရင်ဟိုပညာတတ်ဖွင့်ရမှဖွင့်ရတဲ့အနေအထားမျိုးကိုသူတို့ကတောင်းဆိုတယ်ဟိုအလုံးရှောက်တဲ့ခါမှာတောင်းဆိုရကြတဲ့ခါကျတော့ဒီပြည်ပမှာရှိနေတဲ့တက်ဆွမ်းတလောက်ဆောင်ရွက်ကြမယ
်ဟုတ်ကဲ့ပါဟုတ်ကဲ့အဲ့ဒါတော့ဟို skill
ဟုတ်ကဲ့တန်းကြီးရှိပြန်တယ
်ဟုတ်ကဲ့ပါskill တွေပါပေါ့နော်တို့ဒီအရေးချင်းရှိပြီးသားကျွမ်းကျင်လုပ်သမားတွေနဲ့ဒီကျွမ်းကျင်ပညာရှင်တွေနဲ့ဟိုနှစ်မျိုးတော့ရှိတာပေါ့နော်အဲ့တော့ဟိုနဲ့မအူးမေးတဲ့ဟိုမအူးနာတော့ကပြောတယ်ဒီဘဏ်လုပ်ငန်းမှာဒီ software ပြဿနာတို့ဒီ internet ပြဿနာတွေပတ်သက်ပြီးတော့ကိုစိုးစာနီရဲ့အတွေ့အကြုံကိုပြောပြပေးပါလားရှင
်ဟုတ်ကဲ့ပါဗျာအချိန်တော့ယူရမယ်ပေါ့နော်ကျွန်တော် infrastructure ဘိုင်းလိုက်နိုင်မှုလည်းမူတည်တယ်နောက်တစ်ခုကကျွန်တော်အဓိကသားပြောချင်တာကျွန်တော်တို့ရဲ့ customer base ဆိုတော့သူတို့ရဲ့လိုက်နိုင်မှုပေါ့လေအများကြီးမူတည်တယ်ဗျာကျွန်တော်တို့ကဟိုဘက်မှာ software တွေတုံးနေတယ်ခင်မိတယ်မှန်တယ်ဒါပေမဲ့အဲ့ဒါတွေကိုကျွန်တော်တို့ကဒီဘက်မှာဟိုတစ်ခါတည်းတုံးလိုက်လို့မဖြစ်ဘူးဗျ customer တုံးနိုင်ဖို့လည်းဟို education ပေးဖို့လိုသေးတယ်ဆိုတော့အဓိကတော့ဟို localize လုပ်ဖို့လိုရပေါ့ကျွန်တော်ကဟာကြီးကိုလည်း time ပြီးတော့ဒီမှာတုံးလို့မရလို့ဒီကအတိုင်းလည်းဟိုဆက်သုံးနေဖို့လည်းမဖြစ်နိုင်တော့ဘူးပေါ့နော်ဆိုတော့ဒီနဲ့ဟိုနဲ့ဂျားလေးကနေရာလေးတစ်ခုကိုအမှန်ကန်သောနေရာလေးတစ်ခုကိုချပြီးတုံးနိုင်ဖို့အတွက်
ပြင်ဆင်လုပ်ဆောင်ဖို့လိုရဗျ software လည်းအဲ့လိုပဲပေါ့နော်ဟိုဟိုဘက် develop ပြင်ရပြီးတော့ localize လုပ်ဖို့လိုရဗျ
ဟုတ်ကဲ့ပါကျမဒီပါလေး Microsoft ကနေပြီးတော့ကြော်ညာနေတာတွေတွေ့နေရပါတယ်အဲ့ဒီမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့ပုံရိပ်ကလေးတွေသူတို့ထည့်ပြီးပြောထားတာပေါ့နော်အဲ့ဒီမှာဒီ telephone နဲ့ဒီ banking system ကိုဟိုနဲ့ဒီသူတို့ tablet လေးတွေနဲ့လုပ်နေတယ်ဆိုတာတွေ့ရလို့ပါအဲ့ဒါနဲ့ပတ်သက်လို့ကိုစိုးစောကနေဗာတိထားပါလေရှင်
ဟုတ်ကဲ့ဟိုပါတော့ i banking m banking ပေါ့နော်ကျွန်တော် mobile banking internet banking ပေါ့အဲ့တော့အခါလေအခုနောက်ပိုင်း bank တော်တော်များများမှာစတင်တုံ့ပြန်နေပါပြီကျွန်တော်တို့ဟိုမှာလိုပဲကျွန်တော် application နဲ့ download လုပ်ထားမယ် application နဲ့ဝင်ပြီးတော့ကျွန်တော်တို့ကိုယ့်ရဲ့ statement တွေဆင်လို့ရမယ် activity တွေဆင်လို့ရမယ်ငွေလွှဲငွေထုတ်လို့ရမယ်ငွေထုတ်တော့မဟုတ်ဘူးနော်ငွေလွှဲထုတ်လို့ရမယ် application တုံးနေပါပြီဗျတော်တော်လေးကြာပါပြီတုံးနေတာဟုတ်ကဲ့
ဟုတ်ကဲ့ပါအဆင်ပြေသေးတဲ့လောက်တော့ပေါ့နော်အဆင်ပြေတယ်လို့ပြောရမှာပေါ့နော်โอเคอะกูนาวตอดา
โอเค
ป่ะ
โอเค
โอเคนาวตอดาရှင်တယောက်ကကိုမောင်မောင်လွင်မှာကိုမောင်မောင်လွင်ဗာမြားမေးခြင်းပါလဲရှင
်ခုနကတော့တော်တော်ဒီတနိုင်ငံနဲ့တနိုင်ငံနဲ့ကတော့ဒီအခြေသက်တွေနဲ့ပတ်သက်လို့ကတော့မတူဘူးပေါ့နော်ခုဘက်မှာရှိတဲ့လူသားနဲ့ဒီဘက်မှာရှိတဲ့တုံးနေတဲ့လူသားနေရလူသားတွေရင်းကတော့ဒီပွာနေတယ်ပေါ့အဲ့ဒီအချိန်ကြီးပုံမှာဘယ်လိုပြန်တော့ဒီရက်ပြန်လုတ်ပေးမလဲဆိုတော့တဘောပမာဒီအစိုးရပိုင်းမှာဒါမူတည်နေအဲ့ဒီတော့ပဲကျွန်တော်မြင်တာခင်ဗျာ
ဟုတ်ကဲ့ပါအဲ့တော့ဆရာသိန်းဝင်းအနေနဲ့ရောဘယ်လိုပြောချင်ပါလဲရှင်ဒီဟိုကွာဟချက်တွေပေါ့နော်ဒီဟိုနှိပညာကွာဟချက်ရှိမယ်အခြေခံယူဆကွာရှာကွာဟချက်ရှိမယ်ပေါ့ဆရာသိန်းဝင်းအခုလောက်ရတဲ့တော့ပေါ့နော်ဟိုအခုထဲထဲဝင်ဝင်ပြည်ရဲကိုပြန်သွားပြီးတော့လုံနေတဲ့ kait နေတဲ့အထက်မှာရောဘယ်လိုသုံးသပ်လို့ရပါလဲရှင်
ကျွန်တော်အနေနဲ့ပြောရရင်တော့အဓိကတော့ကျွန်တော်ကဒီကျမကြီးလုပ်ငန်းမှာပေါ့နော်ဟို ethnic health organization ဆိုတဲ့ဟိုတိုင်းသားကျမကြီးအဖွဲ့ကြီးပေါ့အထူးသဖြင့်ကတော့ကျွန်တော်တို့ကဒီဒီတိုင်းကျမကြီးအဖွဲ့များနောက်ပြီးဒီ civil society ဖြစ်တဲ့ဒီမြန်မာနိုင်ငံစိတ်ပညာအသင်းနောက်ဆရာမစင်ဒီယာမောင်ရဲ့ဒီအဲမတော်ပြန်နေပါနော်အာနောက်ဒီကျော်ဘူးနဲ့လက်ကျော်ဘူးအပေါ်နဲ့ကျွန်တော်ကဆက်ဆက်ပြီးလုပ်နေရတယ်ပေါ့အခုခါမှာတော့ဒီ convergence ဆိုတဲ့သဘောနဲ့ကျွန်တော်တို့အထက်ကကျမရေးဌာနနဲ့ကျွန်တော်တို့ဒီဘက်ကဒီတိုင်းသားကျမရေးဌာနနဲ့ပူးပေါင်းဆွေးနွေးပြီးတော့လုပ်တာတွေတော်တော်များများရှိတာလဲဆိုတော့အရင်နဲ့ဆိုင်တော့ဒါဒီဟာကဟိုအပြောင်းလဲကြီးတစ်ခုလို့ကျွန်တော်တို့ပြောလို့ရပါတယ်ဒါပေမဲ့လို့အဲအခက်ခဲကြီးကတော့တော်တော်များများရှိတော့မှာပဲဘာလို့လဲဆိုတော့ကျမကြီးဦးစီးဌာနကပုံကူများကခီးဒီနဲ့ကျမကြီးဌာနအမျိုးနဲ့ကျမကြီးဌာနတို့ဒီအလုတ်ကိုလုပ်မယ်ဆိုလို့ရှိရင်မိမိရဲ့ဒေတာအတွင်းမှာဟိုလွယ်လွယ်နဲ့ဆုံးဖြတ်လို့ချူရတဲ့ကိစ္စကိုအရင်အတိုင်းပဲပေါ့နော်ဟိုနေပြည်တော်ထိတဲ့ရတဲ့ကိစ္စလေးတွေရှိနေတယ
် red tape တွေဒီဟုတ်ကဲ့ပါရှိနေတော့ပေါ့ဟုတ်ကဲ့
မှာဖြစ်တယ်ဆိုတဲ့ဟာမျိုးလေးတွေရှိနေတယ်အဲ့ဒီအခါမှာဒါတွေကတော်တော်လေးဟိုအကန့်တရှိတယ်ပေါ့နော်နောက်ပြီးတော့ကျွန်တော်တို့ဒီကျမကြီးအဖွဲ့ကြီးတိုင်းနာကျမကြီးအဖွဲ့ကြီးကတော့ဘာပဲပြောပြောဥပမာ KDHW တို့ရဲ့ကရင်ကျမကြီးဌာနဆိုရင်ဒါ KNU နဲ့ဆက်ဆံနေတဲ့ကိစ္စပေါ့နော်နောက်ပြီးတော့ဒီနိုင်ငံရေးအခြေခံနဲ့ဖြစ်ခဲ့တဲ့အဖွဲ့အစည်းတွေဖြစ်တဲ့အတွက်ကြောင့်ပြောရရင်တော့ဒီလိုကိစ္စတွေမှာဟိုနိုင်ငံရေးသဘောတရားကိုဟိုနာမကျွမ်းဝင်နဲ့ကျမကြီးဝန်တန်းတက်တက်ဆိုရင်တခါတလေလှုပ်ရတာတွေတော်တော်လေးခက်တာတွေတွေ့တယ်နှစ်ပတ်စလုံးကတော့စိတ်ရင်းစိတ်နာကောင်းနေပဲဥပမာလွယ်လွယ်ကျွန်တော်ဟိုပေါ့နော်ပြောရရင်ကျွန်တော်တို့ကကာကွယ်ဆေးလုပ်ငန်းဆိုတာကကျွန်တော်တို့ကကလေးတွေအတွက်မရှိမဖြစ်ပါအဲ့ဒီအခါမှာကျမကြီးဌာနကကာကွယ်ဆေးလုပ်ငန်းကိုလုပ်ပေးခြင်းနဲ့လို့ဆိုတဲ့အပေါ်မျိုးရှိတယ်။ဒါပေမဲ့တချို့ကျမကြီးဌာနကလူတွေကနိုင်ငံရေးအခြေခံကိုနားမလည်တော့ပြောရရင်ဟာလာဒီဟိုကရင်အပါအဝင်တိုင်းသားတွေရဲ့နေမြေတွေကိုနှစ်ပေါင်းများစွာစွာဒီမြန်မာစစ်တပ်ကအုပ်ချုပ်ခဲ့တာဖြစ်တဲ့အဲယူထားရခဲ့တာဖြစ်တဲ့အတွက်ကြောင့်သူတို့ရဲ့အတိုင်းသူတို့ရဲ့မြေသူတို့ရဲ့ဒေတာဆိုတဲ့သဘောကို သူတို့စိတ်ထဲမှာကဒါအဲ့ဒီအမှန်တိုင်းပဲရှိနေတဲ့အခါမှာကျွန်တော်တို့တိုင်းဒီကျမရေးဌာနကပုဂ္ဂိုလ်များကကျွန်တော်တို့ကူညီပေးတော့မယ်အခုခေတ်ကအခြေအနေကောင်းပြီကူညီမယ်ဆိုတဲ့သဘောမျိုးပြောတဲ့ပုဂ္ဂိုလ်များရှိတယ်အဲ့ဒီအခါမှာတကယ်ကသူတို့ဒီကူညီဒါကိုလိုချင်တာကြီးပဲမဟုတ်ဘူးကိုယ့်ရဲ့ဒီကိုယ့်ရဲ့ဒေတာကိုအခုအခြေအနေတာလို့ပြန်လည်ပြီးလောက်ကိုင်းနိုင်တဲ့အခါမှာပူးပေါင်းဆောင်ရွက်တာကိုလိုချင်တာဟိုတနာလို့ကူညီပေးမယ်ဆိုတော့အနေအထားမျိုးကိုလိုချင်တာမဟုတ်ဘူးသို့တော်လည်းတချို့တိုင်းဒီကျမရေးဌာနကအာလူများပင်လျှင်စေတနာနဲ့တော့ပြောတာပဲသို့တော်ဒီနိုင်ငံရေးအခြေခံကိုနားမလည်တော့ကူညီမယ်ကူညီမယ်ဆိုလို့ရှိတဲ့အားလုံးကြီးကဒါလေးတွေကနည်းနည်းဟို
ဟုတ်ကဲ့ပါသဘောပေါက်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ပူပေါင်းဆောင်ရွက်တယ်ဆိုတဲ့သဘောမျိုးကို
ဟုတ်ကဲ့ပါ
တော့နောက်တစ်ခုကလည်းကျွန်တော်အနေနဲ့ကတော့တောင်အာဖရိကမှာအာဒီအပါတိုက်မတိုင်ခင်တည်းကရောက်ပြီးအပါတိုက်ကြီးတဲ့အခါကျတော့ကျွန်တော်တို့တွေ့ခဲ့တဲ့တောင်အာဖရိကနိုင်ငံရဲ့ဟိုပြန်လာတဲ့လူတွေအနေအထားနဲ့အာမြန်မာပြည်နဲ့တချို့ဟာရတူတယ်ဒါပေမဲ့တချို့ဟာတွေကြတော့တကယ်အမျိုးသားပြန်လဲတင်းမြရေးကိုလုတ်ခဲ့တဲ့အတွက်ပုံမှန်လင်းလင်းအကုန်လုံးလို့ရတယ်ဟိုကျမရေးကဏ္ဍအပါအဝင်ပေါ့နော
်ဟုတ်ကဲ့ပ
ါအခုကျွန်တော်တို့လက်ရှိအခြေအနေကတော့ကျွန်တော်တို့ကလက်ရှိ NLD အစိုးရကိုလည်းနားလည်တယ်တော့အောင်ဆန်းစုကြည်ရဲ့အနေအထားကိုလည်းနားလည်တော့ပကန့်တက်ဒီကြားထဲမှာလုတ်နေရတော့တော်တော်လေး
ဟုတ်ကဲ့ပါဟုတ်ကဲ့ဆရာပြောနေဆရာပြောနေတဲ့သဘောကိုကျွန်မနည်းနည်းလေးသဘောပေါက်တော့အတူချုံကြီးပြောရလို့ရှိရင်နှစ်ပေါင်း90လောက်ဒီကရင်ဆိုလို့ရှိရင်သဘုံဆိုပြီးတော့မြင်လာတဲ့ဒီအစိုးရဝန်ထမ်းနေနဲ့ရဲ့စိတ်ထဲမှာပေါ့သူတို့ပြောင်းလဲဖို့ကအတော်ကြီးကိုအခက်အခဲပေါ့နော်ဒီ change အတွက်ကိုပြောင်းလဲဖို့ဆိုတာလေတော်တော်လေးခက်ခဲတဲ့ဟိုဟာပါကိစ္စပါအဲ့တော့ဆရာပြောတာကိုသဘောပေါက်ပါတယ်အဲ့တော့ဟိုကိုစောကပိရေဟိုမေပြောဟိုအခုဒီပြပမှာရှိနေတဲ့ပညာရှင်တွေအနေနဲ့မြမပြည်ကိုပြန်လာပြီးတော့ data အားပါဝင်သင့်သလားမသင့်ဘူးလားဆိုတာအကြံပေးပါအောင်ရှင
်ကျွန်တော်ကတော့ဒီလိုပါအော်အခက်အခဲရှိတာလဲမှန်တယ်စိန်ခေါ်မှုလေးတွေရှိနေတာလဲမှန်တယ်အဆင်မပြေမှုလေးတွေကတော့ရှိနေဦးမှာပဲဆိုတာလဲမှန်ပါတယ်သို့တော်လည်းပဲအဲ့လိုအခက်အခဲအဲ့လိုအဆင်မပြေမှုလေးတွေရှိနေလို့ကလည်းပဲကျွန်တော်တို့ပြန်လာလို့ပို့လို့ရဲဆိုတဲ့အပိုင်းကိုလည်းကျွန်တော်ကနည်းနည်းလေးထောက်ဟိုထောက်ပြီးတော့ပြောချင်ပါတယ်အပြင်လည်းဆိုတော့အကောင်လုံးအဆင်ပြေပြီးပြည့်ပြည့်စုံမယ်ဆိုတော့ပဲကျွန်တော်တို့အနေနဲ့ကပြန်လာဖို့အတွက်ကဒီလောက်ကြီးလိုချင်မှလိုမယ်လေဆိုတော့ကျွန်တော်မြင်တာကတော့ပြန်လာတဲ့လေပြန်လာပြီးတော့ပြုပြင်ပြောင်းလဲရမယ်အပိုင်းနဲ့နော်အစင်းစ်ဖြစ်ဖို့အတွက်အတတ်နိုင်ဆုံးပေါ့နော်အစိုးရအတက်ကရောဒီတက်ဆိုင်ရာဒီ institutional change ပေါ့နော်ဒီပြောင်းလဲတွေလုပ်ဖို့အတွက်ကိုလည်းကျွန်တော်တို့ကပဲအသိပေးရမယ်တွန်းအားပေးရမယ်ပြောဆိုရမယ်လို့ကျွန်တော်ယုံကြည်ပါတယ်ဥမာအပြင်ကျွန်တော်တစ်ခုလေးပြောချင်တာပညာရေးကဏ္ဍနဲ့ပါဥမာပြည်မာရှိတဲ့ကျွန်တော်တို့မြန်မာနိုင်ငံသားတွေအဖြစ်စေအရင်ကမြန်မာနိုင်ငံသားတွေအဖြစ်စေအခုပြန်လာပြီးတော့တခြားနိုင်ငံခံယူထားတဲ့နိုင်ငံသားတယောက်ဆိုတော့ပြန်လာပြီးတော့ပညာရေးမှာ9လတန်းဒီ3လတန်းဒီ6လတန်းဒီ2နှစ်တန်းဒီဒါမှမဟုတ်နှစ်ရှိပေါ့နော်ပြန်လာတယ်လေဆိုလို့ရှိရင်သူ့အတွက်ကပညာရေးနဲ့ပတ်သက်တဲ့ဥမာကိုယ်တန်းကြီးကိုပြန်လာဖို့အတွက် visa ပဲဖြစ်ဖြစ်ဒီတန်းကြီးပြန်လာဖို့အတွက် visa ပဲဖြစ်ဖြစ်မဟုတ်လို့ရှိရင်အထူးဥစ္စာပေါ့နော်မြန်မာနိုင်ငံသားဟောင်းမြောင်မြန်မာနိုင်ငံသားဖြစ်ခဲ့တဲ့သူအနေနဲ့ဒီလိုပုံစံမျိုးနဲ့ပြန်လာရမလဲဆိုတာမျိုးကိုအခုလက်ရှိတိုင်းပြည်အစိုးရအနေနဲ့ပြောကောင်းပေါ့နော်ဒီကိစ္စအနေနဲ့ပြောကောင်းဒီဟာကိုစဉ်းစားပြီးတော့အကျိုးတင်စီစဉ်လာတာမရှိဘူးမရှိတဲ့အတွက်ကြောင့်မလို့တစ်ခါလေကြလို့ရှိရင်လာတာကပညာရေးကိစ္စနဲ့ဒါမြဲလေရှိရ URF visa ကတော့ social visa နဲ့ limited visa နဲ့အဲ့လိုမျိုးတွေမဟာဆက်တာတွေဖြစ်တော့တစ်ခါလေကြလို့ရှိရင်လုတ်ချင်သလောက်လုတ်နိုင်သလောက်မလုတ်နိုင်တဲ့အတိုင်းအတာလေးတွေကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်ဒါလေးတွေကတော့ပြင်ဆင်ရမယ့်အပိုင်းနဲ့ကျွန်တော်တို့ဘက်ကလည်းပဲလိုအပ်ချက်ကိုပြောရမယ်ဆိုတော့အပိုင်းလေးတွေရှိတယ်လို့ပဲကျွန်တော်မြင်ပါတယ်သို့တော်လည်းပဲပြန်လာဖို့တင့်သလားဆိုတဲ့အပိုင်းကိုတော့ပြန်လာကြဖို့နဲ့ပါဝင်ကြဖို့လို့ပဲကျွန်တော်တိုက်တွန်းချင်ပါတယ
်ဟုတ်ကဲ့ပါတချို့တရားလည်းပြန်လာတဲ့အခါမှာဒီထိုက်တဲ့နဲ့လစာဝင်ငွေရပါမလားဆိုတာစိုးရိမ်တာတစ်ချက်ရှိတာပေါ့နော်နောက်တစ်ချက်ကလေမြမပြည့်ရဲ့အိမ်ချမ်းမြေဈေးပေါ့နော်အိမ်ငှားကဈေးကြီးတယ်အိမ်ဝယ်နေဖို့မဖြစ်နိုင်ဘူးဒီဗမာငွေချီးဖို့အဆင်မပြေဘူးဆိုတာမျိုးတွေလည်းရှိတာပေါ့နော်အကိုစိုးစာနေအနေနဲ့ရောမြမပြည့်ရဲ့ဒီအိမ်ချမ်းမြေဈေးနဲ့ပတ်သက်ပြီးတော့ဥမာပြန်လာခြင်းနဲ့လူတယောက်အနေနဲ့ကဥမာဟိုစားတောက်ဆိုင်လေးတစ်ခုဖွင့်နေတယ်ဆိုရင်ကိုပဲတော်တော်လေးကိုဟိုစားတောက်လေးဟို Facebook မှာရေးထားတာတခုတွေ့လိုက်ရပါတယ်အဲ့ဒါ post လေးတခုကဘာလဲဆိုတော့စားတောက်ဆိုင်တခုလာဖွင့်ပါတယ်တဲ့နိုင်ငံညာဆန်ကြီးမိပေါ့နော်အင်တာနက်မှာလည်းကောင်းတယ်လူတွေလည်းအားပေးကြတယ်အားပေးပြီးတော့ကောင်းလာတာနဲ့အမျှဒီအင်ရှင်ကနေပြီးတော့ဆိုင်ရှင်ကနေပြီးတော့ဆိုင်ငန်းငှားကကိုတိုးပြီးတောင်းလို့အခါတည်းအောင်ဖျားလိုက်ပြီးပြန်ခဲ့ရတဲ့အဖြစ်တွေရှိပါတယ်တဲ့ဆိုတော့မြန်မာပြည်မှာပြန်လာပြီးလုပ်ငန်းလုပ်ချင်တဲ့လူတွေအတွက်ကဒီအင်ချမ်းမြေဈေးကြီးတာလေအဟန့်တားတခုပေါ့နော်အဲ့ဒါနဲ့ပတ်သက်လို့ကိုစိုးစာနေဘယ်လိုများသုံးသပ်လို့ရပါလဲရှင်
ဟုတ်တယ်ဗျာဈေးစကားတော့ဒီမှာတော်တော်ကြီးတယ်သူတကယ်အဲ့လိုမျိုးကိုပိုင်လုပ်ငန်းလုပ်မယ်အဲ့လိုချိန်ငှားမယ်ရုံးငှားမယ်ဆိုလို့ရှိရင်ဈေးစကားကြီးတယ်ကြီးတယ်ပြင်တော့အဲ့လိုတစ်နှစ်စာဆိုတစ်နှစ်စာ6လဆိုတော့6လဆိုတော့အနည်းဆုံးပေါ့နော်မေးရတယ်ပြီးတော့ကိုယ်လုပ်ငန်းအောင်မြင်လာတာနဲ့တမယအဲ့ဒီနေရာကိုဆက်ရဖို့အတွက်ကအခက်အခဲရှိတယ်ပါလို့လဲဆိုတော့အဲ့နှစ်နှစ်ငါးထားမယ်နှစ်နှစ်တည်းမှာလုံးဖြစ်နေတယ်နှစ်နှစ်ပြည့်ကနေကြလို့ရှိရင်အင်ရှင်ကဟိုဈေးနှစ်ဆသုံးဆတို့တော့တုံမဲ့မဖြစ်လာတဲ့ခါကျတော့ဆက်လုပ်ဖို့တည်းအခက်အခဲရှိနိုင်တယ်ဗျဒါပေမဲ့ခုနပြောခဲ့သလိုပဲပေါ့နော်ဒီမှာအခက်အခဲရှိတယ်ဈေးစကားကြီးတယ်မှန်တယ်ဒါပေမဲ့လည်းဟိုနိုင်ငံတိုးတက်ရေးအတွက်ကိုကိုယ်ပိုင်တိုးတက်ရေးအတွက်ကိုအခွင့်အရေးတွေအများကြီးရှိပါတယ်အလုပ်ကတော့ပြင်ပန်းနေကျွန်တော်တို့အမေရိကန်မှာလုပ်ခဲ့ရတဲ့အစားရအများကြီးပိုပြင်ပန်းမယ်လုပ်ရခိုင်းရမယ်ဒါပေမဲ့အခွင့်အလမ်းကောင်းတွေအများကြီးရှိပါတယ်ပြန်လာမယ်ဆိုရင်တော့
ကျိုးတူပါရဲ့ပေါ့ဗျဟုတ်ကဲ့ပါအစ်မတို့ဒီ Facebook ဟို fan page မှာကျမတို့ရေသောတာရှင်တယောက်ကဝင်ရေးထားတာရှိပါတယ်ကိုနိုင်နဲ့သူ့နာမည်ကအဲ2008ခု2008ဆိုတာအကြီးကြီးပဲဗျာဒါကြီးရှိနေသည်အစိုးရကတောင်းနဲ့ရွာလဲနေတာတဲ့ပြန်လာပြီးဘာလုပ်ကြမှာလဲဗျာတဲ့ကဲဗျာတဲ့ကျွန်တော်တို့သတင်းတွေမှာဖတ်နေရတာဘယ်လိရင်းနဲ့ဘယ်နှစ်ယောက်ပြန်လာကြပြီးဘာညာနဲ့အဲ့ဒီလူတွေပြန်လာပြီးအစိုးရကတော့လုပ်ကိုင်းတွေဖန်တီးပေးလိုက်ပြီးအဆင်ပြေကြပြီဆိုတဲ့သတင်းတွေကိုခင်ဗျားတို့ဌာနကလွှင့်ပေးဘူးခဲ့ပါသလားတဲ့ဒီတော့မြန်မာပြည်မှာသတင်းစာမှာအလုတ်ခေါ်စားခင်ဗျားတို့ဖတ်ကြည့်တဲ့ဘာဘွဲရမှညာဘွဲရမှတစ်လ2သိန်းတောင်မပြည့်ဘူးနိုင်ငံရချားမှာနေတယ်လုပ်ကိုင်းမရှိလို့မရှိလို့မလုပ်ချင်လို့ဒီဝသာလူသာပြန်လာကြမယ်အလုတ်လည်းရှိတယ်ဝင်ငွေလည်းရှိတယ်ဆိုတဲ့အလုတ်သမားတယောက်တည်းတဲ့မစားရမတောက်ရပဲတစ်နှစ်နှစ်သိန်းမပြည့်တဲ့ငွေကြေးလေးကိုစဉ်းစားမှတော့မဟုတ်ပါဘူးတဲ့အဲ့တော့2008ခုနှစ်ဖွဲ့စည်းပုံကိုလက်ရှိအစိုးရကပြင်ပါတဲ့နာဂစ်ဖြစ်နေချင်းဒုက္ခပေါင်းနဲ့ရင်ဆိုင်နေရတဲ့အချိန်မှာတောင်ဒီလိုဒီ2008ခုနှစ်ဖွဲ့စည်းပုံကိုအတီးပြုတ်ခဲ့တာတဲ့ပြည်သူအတုံးချသွားတာတဲ့အဲ့တော့နိုင်ငံသားမှနေသူတွေတဲ့ခင်ဗျားတို့ပြောစရာမလိုဘူးတဲ့ငိမ့်ချမ်းပြီးဟဲ့ဆိုပြီးမြန်မာငိမ့်ချမ်းတဲ့မြန်မာပြည်ဆိုပြီးအပြေးလွှာပြန်လာကြမှာမကတော့မလွဲမသွေပါပဲဆိုပြီးသူကတော့နောက်ပြီးရေးထားတာဖြစ်ပါတယ်အဲ့တော့ဟိုမပိတ်ခင်ပေါ့နော်ကိုဟိုစောကပီကိုလည်းကျေးဇူးအများကြီးတင်ပါတယ်ဒေါက်တာသိန်းဝင်းကိုလည်းကျေးဇူးတင်ပါတယ်ကိုစိုးစာနီကိုလည်းကျေးဇူးတင်ပါတယ်ပေါင်ရင်မင်းမြန်းနဲ့သောတာရှင်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေကြပါစေ
တော့ကင်ဆာဝင်တဲ့အစည်းအဝေးထုတ်လို့ရမူမဆုမွန်အီတို့အစည်းအဝေးတင်ဆက်ထားတဲ့ဒါရိုက်လေးလိုင်းအစည်းအဝေးကိုနားဆင်ခဲ့ကြတာပါဒီအစည်းအဝေးကိုည10:00နာရီနေ့17:00နာရီအထိလည်းပြန်လည်ထုတ်လွှင့်ပေးသွားမှာပါ VA ကထုတ်လွှင့်နေတဲ့အစည်းအဝေးကိုအစည်းအဝေးနဲ့ပတ်သက်ပြီးစာရေးသားပေးပို့ခြင်းနဲ့ဆိုရင် burmese@voanews.com ဆိုတဲ့ email စာလိပ်စာကိုပေးပို့နိုင်ပါတယ်ရှင်VOA ကနေစနေနေ့ညပိုင်းစီစဉ်နေမကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရရန်နိုင်ကကြီးညာပေးပါမယ်ရှင
်စီးရီးယားနိုင်ငံလက်ဘိုမြို့မှာဆူယာတက်တီနဲ့သဘုံတက်ဖွဲ့တွေစနေနေ့ကတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပြီးကလေးတွေပါဝင်လူ3သိန်းခွဲလောက်အဲ့ဒီမြို့မှာပိတ်မိနေကြပါတယ်လက်ဘိုမြို့ရှိဘတ်ချမ်းမှာရှိတဲ့ဒဏ်ရာရထားတဲ့သူတွေနဲ့နေမကောင်းဖြစ်နေသူရာပေါင်းများစွာကိုချက်ချင်းကူညီကယ်ဆယ်ပေးနိုင်ဖို့လဲကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကတောင်းဆိုလိုက်ပါတယ်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကသူ့ကိုယ်သူနာဇီခေါင်းဆောင်ဟစ်တလာနဲ့ခိုင်းနှိုင်းပြောဆိုတဲ့အမှတ်ချက်တွေဟာတိတ်ကိုစိုးရိမ်စရာကောင်းတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်ဆိုမာလီနိုင်ငံမိုဂါဒီရှူးမြို့မှာဆိုယာတက်တီကိုပြစ်မှတ်ထားတဲ့ကားဘုံတစ်လုံးစနေနေ့နေ့လယ်ပိုင်းကပောက်ကွဲခဲ့ပါတယ်ဒီဘုံပောက်ကွဲမှုကြောင့်2ယောက်ထပ်မနေတည်ဆုံးပြီးတော့6ယောက်ဒဏ်ရာရသွားခဲ့တယ်လို့ဆိုမာလီလုံခြုံရေးတာဝန်ရှိသူတွေဘက်ကပြောပါတယ်တိုက်ခိုက်မှုဖြစ်ပြီးတိတ်မကြခင်မှာပဲအယ်ကိုင်ဒါနဲ့ဆက်နွယ်တဲ့အယ်ရှဘတ်သဘုံအဖွဲ့ကဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောကြလိုက်ပါတယ်ပေါ်ရမ်မင်ဂျီဖရန်စစ်စာကော့ကီစက်ဒီသာကိုတွားရောက်နေပြီးတော့ဒီကနေ့မှာတော့ဂျော်ဂျီယာနိုင်ငံတီပလီစီမြို့ကဝတ်ပြုဆူတောင်းတဲ့ကက်သလစ်ဘာသာဝင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ထိုင်းနိုင်ငံမှာဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့ကလေးနှစ်ယောက်ကိုမွေးဖွားခဲ့တယ်လို့ထိုင်းအာဏာပိုင်တွေကအတည်ပြုလိုက်ပါတယ်။ရှီတောင်အရှာမှာဒါဟာမီဂင်ကနေတဆင့်ဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရပြီးပထမဆုံးမွေးဖွားတဲ့ကလေးတွေလည်းဖြစ်ပါတယ်။ထိုင်းအာဏာပိုင်တွေကဇီကာဗိုင်းရပ်စ်ပိုးတွေ့တယ်လို့ကြေညာလိုက်ပြီးတဲ့နောက်မှာတော့ဇီကာဗိုင်းရပ်စ်ပိုးကိုထိန်းချုပ်နိုင်ဖို့အတွက်အခုတက်ပေါ်ပြီးထိထိရောက်ရောက်လှုံ့ဆော်ကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကဒေသတွင်းနိုင်ငံတွေကိုတောက်ကြနေကတိုက်တွန်းလိုက်ပါတယ်။အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲမှာတော့လီဗာပူးကဆွန်စီကို ွဲပြီးကဏီမှာရတဲ့ penalty နဲ့ငကိုတကိုနဲ့အနိုင်ရသွားပါတယ်ဗျာ
။တင်းချင်းချုပ်ကိုကိုရဲနိုင်ငံကြီးညာပေးခဲ့တာပါ။ဒီမနေ့အစည်းအဝေးထုတ်လို့ရမှုကတော့ Matt Sumoin ဖြစ်ပြီးတော့ Engineer ကတော့ Russia Smith ဖြစ်ပါတယ်။ကျမ Ethan စမရှင်။ VOA American သံမနေ့ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီနဲ့9နာရီထိ line to meter 2440 4850အပြင် line length meter 190တို့ကနေဖက်ယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.